Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2015ခုနှစ်ဇန်နဝါရီလ12ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင
်မင်္ဂလာနန္ဒာခင်းပါခင်ဗျာကျွန်တော်ဆံမိုးဤပါအခုမနေ့ကမြန်မာနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နေအတူကြီးညာပေးမှဖြစ်ပါရခင်ဗျာလူမျိုးပေါင်းစုံဘာသာပေါင်းစုံပတ်ဝန်းနဲ့လူပေါင်း4000လိပါလောက်ဟာတနင်္ဂနွေနေ့ကပဲရစ်မြို့တော်နဲ့ချာပြင်သစ်နိုင်ငံရဲ့မြို့ကြီးတွေမှာပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုတွင်တေဆုံးခဲ့ရသူ12ဦးနဲ့အတူစီးလုံးညင်ညွတ်စွာရှိတဲ့အကြောင်းထုတ်ဖော်ပြသခဲ့ကြပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတော့ဈေးတစ်ခုအတွင်းမှာတနင်္ဂနွေနေ့ကပောက်ကွဲမှုဖြစ်ပွားပြီးတော့လူ5ဦးတေဆုံးက20ကျော်ဒဏ်ရာရရှိသွားပါတယ်ဒုတိယကြိမ်အမေရိကန်မြန်မာလူခွင့်ရေးဆိုင်ရာဆွေးနွေးပွဲစတင်မှုအတွက်အမေရိကန်ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုရောက်ရှိလာပြီဖြစ်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့ထိုင်းနိုင်ငံမှာယာယီအလုပ်လုပ်ခွင့်ပန်းရောင်ကပ်ပြားကိန်းဆောင်ထားတဲ့နိုင်ငံသားအလုပ်သမားတွေအနေနဲ့ယာယီနိုင်ငံကူပတ်စပို့တွေလောက်ကြဖို့ထိုင်းဆိုရကဆော်ဩလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတော့
ထိုင်းဆိုရကပြန်ကြေညာနဲ့ထုတ်လိုက်တာကနေဆက်မှာပဲနိုင်ငံသားစီစီရေးပါလုပ်မယ်ပြန်ဝင်လာတဲ့ဟာကိုဗီဇာကိုလည်းနေဆက်မှာပဲလုပ်ပေးမယ်ဆိုရင်တော့နည်းနည်းအဆင်ပြေသွားနိုင်တယ်လေ
အလုပ်သမားရေးဆောင်ရွက်သူတွေရဲ့အခုလိုပြောကြားချက်တွေနဲ့အတူ2014ခုနှစ်ကအခြေခံလာခဲ့တဲ့နိုင်ငံရေးအခြေအနေတွေကဒီနှစ်2015မှာဘလို့တက်ရောက်မှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးထားကြတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်ဒီစီဇန်တွေကိုလှမ်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝင်းနဲ့ဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင
်လူမျိုးပေါင်းစုံဘာသာပေါင်းစုံကပါဝင်တဲ့လူပေါင်း4000နီးပါးဟာတနင်္ဂနွေနေ့ကပဲရစ်မြို့တော်နဲ့တခြားပြင်သစ်နိုင်ငံရဲ့မြို့ကြီးတွေကလမ်းမတွေပေါ်ထွက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုအတွင်းတေဆုံးခဲ့ရသူ12ဦးနဲ့အတူစီးလုံးညင်ညွတ်စွာရှိတဲ့အကြောင်းထုတ်ဖော်ပြသခဲ့ကြပါတယ်ဒါဟာပြင်သစ်နိုင်ငံသမိုင်းမှာအကြီးမားဆုံးလမ်းမော်ထွက်ပြီးတော့လူလူဆန္ဒထုတ်ဖော်ပြသတဲ့ပွဲဖြစ်တယ်လို့ပြင်သစ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ပဲရစ်မြို့ဟာပွဲတော်ကာလာကြီးတစ်ခုလိုဖြစ်နေပါတယ်။တချို့ငိုကြွေးကြသူတွေရှိသလိုတချို့ကလည်းကခုံနေကြပါတယ်။ဒါပေမဲ့ဂျူး၊မွတ်စလင်၊ကက်သလစ်အားလုံးဟာပြင်သစ်နိုင်ငံသားဖြစ်ရတဲ့အတွက်ဂုဏ်ယူကြောင်းပြသနေကြပါတယ်။နိုင်ငံပေါင်း40ကျော်ကနိုင်ငံခေါင်းဆောင်အကြီးအကဲတွေဟာပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့အတူလက်ချင်းချိတ်ဆက်ပြီးတော့ပဲရစ်မြို့တစ်လျှောက်လမ်းလျှောက်ခဲ့ကြပါတယ်ဒီခေါင်းဆောင်ကြီးတွေထဲမှာဆိုလို့ရှိရင်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်ဂျာမနီဝန်ကြီးချုပ်အန်ဂျလာမာခဲနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်တို့လည်းပါဝင်ပါတယ်နောက်ပိုင်းမှာအစ္စရေးဝန်ကြီးချုပ်ကအမှားစကားပြောဆိုရမှာအကြမ်းဖက်မှုစန့်ကျင်ရေးနဲ့ဂျူးမျိုးနွယ်တွေအပေါ်စန့်ကျင်မှုကိုလက်မခံတဲ့စကားတွေထုတ်ဖော်ပြောဆိုကြတဲ့အတွက်မွတ်စလင်ဘာသာဝင်တွေအပါအဝင်ပြင်သစ်နိုင်ငံသားတွေကိုကျေးဇူးတင်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ဗိုလ်ထုနေ့ကပဲရစ်မှာရှိတဲ့ရှာလီအက်ဘဒူမဂဇင်းတိုက်ကိုအကြမ်းဖက်တိုက်ခိုက်ခဲ့ရမှာလူ12ဦးသေဆုံးခဲ့ပြီးတော့တခြားတစားကန်4ယောက်ကတော့တောက်ကြနေစူပါမားကတ်တစ်ခုကိုအကြမ်းဖက်သိမ်းပိုက်ထားတဲ့တနတ်သမားရဲ့လက်ချက်နဲ့သေဆုံးခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
။နေဆက်ဒေတာတွေမှာရောကွန်ပျူတာအင်တာနက်မှာပါစောင့်ကြည့်တဲ့လောက်ရောက်ကိုတေးသေးချာချာအေးအေးယူလှုပ်ဆောင်ဖို့အတွက်အမေရိကန်နဲ့ဥရောပခေါင်းဆောင်တွေပန်ချားနေချိန်မှာပဲအစွမ်းရောက်တွေရဲ့အကြမ်းဖက်မှုအန်ဒီယကာဝေးဆန်အညီလာခံတရက်ကိုရှေ့လာတဲ့ဝါရှင်တန်ဒီစီမှာအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးမယ်လို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြင်သစ်နိုင်ငံမှာလူ18ဦးအကြမ်းဖက်သမားတွေအသက်ဖြတ်ခံရတဲ့နောက်ပြင်သစ်နိုင်ငံပဲရစ်မှာကျင်းပတဲ့အကြမ်းဖက်သမားတိုက်ဖြတ်ရေးညီလာအရေးပေါ်ညီလာခံကိုတက်ရောက်လာတဲ့အမေရိကန်ရှေ့နေချုပ်အရစ်ဟိုဒါကဖေဗရူလာ16ရက်နေ့မှာဒီညီလာခံကိုကျင်းပပေးမယ်လို့တနင်္ဂနွေနေ့မှာပဲကြေညာလိုက်တာပါအခုလိုဆိုးဆိုးဝါးဝါးလှုပ်ဆောင်ခဲ့သူတွေဟာသူတို့ရဲ့လောက်ရက်တွေအတွက်တာဝန်ခံမှုရှိလာဖို့လိုအပ်နေတယ်လို့ဒီလိုလှုပ်ဆောင်လာစေတဲ့အရင်းခံအကြောင်းရင်းကိုလည်းဖော်ထုတ်မှဖြစ်မယ်လို့ပြောပါတယ်ဒီလိုလှုပ်ဆောင်နိုင်မှုအတွက်နီလန်ကိုမိတ်ဆွေတွေအားလုံးစုပေါင်းရှာဖွေပြီးအစွမ်းရောက်အကြမ်းဖက်မှုတွေကိုတိုက်ဖြတ်နိုင်မယ်လို့လည်းဆိုပါတယ် American Interview ကထုတ်ပြန်တဲ့ကြေညာချက်မှာလည်းဒီညီလာခံကနေအစွမ်းရောက်တွေကိုတိုက်ဖြတ်ဖို့အတွက်အစီအစဉ်ကောင်းတွေအကြံဉာဏ်ကောင်းတွေ American အတိုင်းဝိုင်းတွေကစီကနေရလာနိုင်တယ်လို့ဖော်ပြထားပါတယ်
နေဂျီးရီးယားနိုင်ငံရဲ့အရှိမြောက်ပိုင်းမှာရှိတဲ့ဈေးတစ်ခုမှာတနင်္ဂနွေနေ့ကပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပြီးတော့ဘုံဖောက်ခွဲသူနှစ်ဦးပါဝင်အနည်းဆုံးလူ5ဦးသေဆုံးက20ကျော်ဒဏ်ရာရရှိသွားတယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်။ယိုဘီပီနယ်ပ Potiskon မြို့မှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုဟာလူထုတတ်တဲ့မိုဘိုင်းဖုန်းရောင်းချတဲ့ဈေးထဲမှာဖြစ်ပွားခဲ့ပြီးပေါက်ကွဲမှုနှစ်ခုဟာတစ်ခုနဲ့တစ်ခုမိနစ်ပိုင်းပဲကွာတယ်လို့ပြောပါတယ်။ဒါဆိုရင်မင်းကလေးငယ်တွေရဲ့ခန္ဓာကိုယ်ပေါ်မှာဘုံတွေပတ်ပြီးတော့တိုက်ခိုက်မှုတွေပြုလုပ်နေရမှာဒုတိယကြိမ်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့တရက်ကလည်းနိုင်ငံရဲ့အရှိမျောက်ပိုင်းမိတ်တူကူရီမြို့မှာ10နှစ်အရွယ်လောက်သာရှိတဲ့မင်းကလေးရဲ့ကိုယ်မှာဘုံတွေပတ်ပြီးတော့ထူထပ်တဲ့ဈေးအတွင်းမှာပေါက်ခွဲခဲ့တာပါ။16ရောက်သေးပြီးတော့20ဒဏ်ရာရခဲ့ပါတယ်။ဒီဘုံခောက်ပေါက်ခွဲမှုတွေကိုဘဲအဖွဲ့ကစီစဉ်လှုပ်ဆောင်နေတယ်ဆိုတာမသိရသေးပါဘူး။ဒါပေမဲ့အဲ့ဒီအခင်းဖြစ်တဲ့ပတ်ဝန်းကျင်ဟာဆူနီစစ်သွေးကြွအုပ်စုဖြစ်တဲ့ဘိုကိုဟာရန်အဖွဲ့လှုပ်ရှားတဲ့အရာဖြစ်ပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံကရာချီမြို့နာမှာတနင်္ဂနွေနေ့မနက်စောစောကလူပေါင်း62ယောက်ထဲမှနေတေဆုံးသွားခဲ့ရတဲ့ကားတိုက်မှုမှာခီးတဲ့တင်ဘတ်ကားနဲ့တိုက်မိတဲ့ဓာတ်ရှိတင်ကားကအချိန်ပြင်းပြင်းနဲ့လမ်းပြောင်းပြန်မောင်းလာတာတွေ့ရတယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်ကားနှစ်စီးမျက်နှာချင်းဆိုင်တိုက်မိပြီးနှစ်စီးစလုံးမီးလောင်လောင်ကျွမ်းခဲ့တယ်လို့တာဝန်ကျရဲကပြောပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်တေဆုံးသူအများစုဟာမီးကျွမ်းနေပြီးဘယ်သူဘယ်ဝါခွဲခြားမသိနိုင်တော့ဘူးလို့လည်းဆိုပါတယ်ဒါကြောင့်တေဆုံးသူအရေအတွက်ဟာထင်တာထက်ပိုးပြီးများနိုင်တယ်လို့လည်းပြောပါတယ်မသေးဘဲနဲ့လွတ်မြောက်လာသူတချို့ကကားပရင်ပေါက်ကနေခုန်ထွက်လွတ်မြောက်လာကြတာဖြစ်ပါတယ်။လွတ်မြောက်လာသူကနင်းနေပဲရှိတယ်လို့ဆိုပါတယ်။ပါကစ္စတန်နိုင်ငံဟာလမ်းတွေဆိုးရတဲ့အတွက်ရောရင်မောင်းသူစီကမ်းမလိုက်နာပဲရန်ကားတာတွေမကပဲမော်တော်ယာဉ်တွေကိုကောင်းကောင်းမွန်မွန်မထိန်းသိမ်းတတ်ကြတာကြောင့်အခုလိုဆိုးရတဲ့လူသိမ်းဆုံးမှုအများပြားတဲ့ရင်တိုက်မှုတွေမကြာခဏဖြစ်ပွားလေရှိပါတယ
်။ UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းအစီအစဉ်ကတနင်္လာနေ့နနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။တွန်မာလီနော့စကီဦးဆောင်တဲ့အဖွဲ့ဟာဒုတိယကြိမ်အမေရိကန်မြန်မာလူခွင့်ရေးဆိုင်ရာဆွေးနွေးပွဲစတင်ဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိလာပြီးဖြစ်ပါတယ်။အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲမစတင်ခင်မှာမြန်မာနိုင်ငံရဲ့လက်ရှိအနေအထားကိုသိနိုင်ဖို့အတွက်ဒေသခံအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။တနင်္ဂနွေနေ့မှာတော့လေကြောင်းနဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတွားရောက်ခဲ့ပြီးကချင်ပြည်နယ်ကလူခွင့်ရေးအခြေအနေတွေကိုဆွေးနွေးဖို့အတွက်ကချင်အမျိုးသမီးအဖွဲ့ရှမ်းရှိရာကော်မတီအပြင်လူခွင့်ရေးပညာပေးသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရန်ကုန်အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ကချင်ပြည်နယ်မှာရှိနေစဉ်အတွင်းကချင်ဒုက္ခသည်စခန်းတွေကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်။ Mr. Malinowski နဲ့အဖွဲ့ဟာပြည်ထောင်စုအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့ဇန်နဝါရီလ14ရက်နဲ့15ရက်နေ့တွေမှာနေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့တရားရေးစနစ်ပြုပြင်ပြောင်းလဲရေးလေမီတင်းစီမှုပြဿနာတွေအပြင်သတင်းသမားတွေနဲ့ငြင်းငြမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးမှုအပါအဝင်လူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။အစိုးရဘက်နဲ့အခုလိုမတွေ့ဆုံခင်မှာမစ္စတာမာလီနော့စကီနဲ့အဖွဲ့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုလည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါအပြင်လူခွင့်ရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းအသီးသီးကခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူတွေကိုမြစ်ကြီးနားနဲ့ရန်ကုန်မှာတွေ့ဆုံဖို့လည်းစီစဉ်ထားပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့ဒီမိုကရေစီလူခွင့်ရေးနဲ့အလုံသမားကြီးရလက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့အခုတစ်ချိန်မြန်မာနိုင်ငံခီးစဉ်ဟာမြန်မာနိုင်ငံကို10ရက်ကြာခီးလာရောက်နေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့ခီးစဉ်နဲ့လည်းတိုက်ဆိုင်နေပါတယ်။အမေရိကန်ပြည်ထောင်စုပစိဖိတ်ဒေသဆိုင်ရာလက်ထောက်တပ်မှုဒုတိယဗိုလ်ချုပ်ကြီးအန်တိုနီခရစ်ဖီဟာလည်းမြန်မာစစ်တပ်အကြီးအကဲတာဝန်ရှိသူတွေနဲ့စစ်ရေးပြုပြင်ပြောင်းလဲရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလီနော့စကီဟာလက်ရှိတာဝန်ကိုမယူခင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ဝါရှင်တန်ရုံးတာဝန်ခံအဖြစ်ဆောင်ရွက်ခဲ့တယ်လို့မြန်မာဒီမိုကရေစီရေးနဲ့လူခွင့်ရေးကိစ္စတွေကိုထောက်ပြဝေဖန်ခဲ့သူတဦးလည်းဖြစ်ပါတယ်ခင်ဗျာ
။ပင်လယ်တွင်ပြင်တွင်းမှာပြက်ကျက်နစ်မြုပ်ခဲ့တဲ့ Air Asia လေကြောင်းခီးစဉ်အမှတ်8531လင်းပြက်ရောက်ရှိနေတဲ့နေရာနဲ့လင်းပြန်တမ်းမှုမှတ်တမ်းတင်ကြိယာ black box ရှိတဲ့နေရာတွေကိုအမှတ်သားပြုလုပ်ထားနိုင်ပြီဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောကြားလိုက်ပါတယ် black box ဟာလင်းပြက်ရဲ့အစိတ်ပိုင်းတွေကြားမှာညက်နေတယ်လို့ယုံကြည်ရပြီးဆယ်ရတာခက်နေတယ်လို့လည်းရေချောင်းဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်လင်းရဲ့နောက်မီးပိုင်းကိုရေပေါ်ကိုပေါ်စေတဲ့ကြိယာတွေအသုံးပြုပြီးစနေနေ့ကဆယ်ယူနိုင်ခဲ့ပေမဲ့အင်ဒိုနီးရှားစုံစမ်းစစ်ဆေးတာဝန်ရှိသူတွေကအဲ့ဒီအထက်ကပြန်တမ်းမှုမှတ် တန်းတင် ကြိယာ ကို ရှာဖွေ မတွေ့ ရှိခဲ့ ပါဘူး ဒီ ပစ္စည်း ကို ရှာဖွေ တွေ့ မှသာ လူပေါင်း 162 ဦး စီးနင်း လိုက် ပါ သွားတဲ့ လင်း ဘာကြောင့် ပြတ်ကျ ခဲ့ရလဲ ဆိုတာ ကို အရေးကြီးတဲ့ အဖြေ ကို သိနိုင် မှာ ဖြစ် ပါတယ် ရှာဖွေ နေကြ သူတွေ ဟာ ပြတ်ကျ သွားတဲ့ လင်း ရဲ့ black box အချက် ပေးတန် ကို တောက်ကြာ နေ မှာ ဖမ်း ယူ ရရှိ ခဲ့တာ ပါ Direct from Washington The voice of America
တဲ့င်းတွေကိုဥစ္စာမိုးဝေနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာသတင်းဆောင်မတဘုတ်ကိုရင်ဆုံးလှည့်ပေးပါရစေထိုင်းနိုင်ငံမှာယာယီအလုပ်လုပ်ခွင့်ပန်းရောင်ကပ်ပြားကိန်းဆောင်ထားတဲ့မြန်မာလာအိုကမ္ဘောဒီးယား၃နိုင်ငံက တမတ်ထားတဲ့အချိန်နောက်ပိုင်းမှာတက်တန်းကုံဆုံးသူတရားမဝင်အလုပ်သမားတွေကိုတွေ့ရှိခဲ့ရင်သက်ဆိုင်ရာနိုင်ငံတွေစီကိုချက်ချင်းပြန်ပို့မှာဖြစ်တယ်လို့လည်းသတိပေးထားပါဗျ။ဒီလိုအခြေအနေမျိုးမှာသက်ဆိုင်ရာမိခင်နိုင်ငံတွေရဲ့တန်ယုံတွေကရောဘာတွေကူညီဆောင်ရွက်ပေးနေပါသလဲအသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါရှင်။ ထိုင်းနိုင်ငံတွင်ကျန်းမာရေးဆောင်ရှားမှုအပါအဝင်တရားဝင်အလုပ်လုပ်ကင်ခွင့်ပေးထားတဲ့ယာယီအလုပ်လုပ်ခွင့်ဘက်ကတွေကိုသက်ဆိုင်ရာအလုပ်ရှင်တွေရဲ့ထောက်ခံချက်နဲ့ထိုင်းလုံသမားဝန်ကြီးဌာနကလုံဆောင်ပေးထားတာဖြစ်ပါတယ်။အခုလိုမျိုးထိုင်းကနေပြီးတော့ထုတ်ပေးထားတဲ့ပန်းရောင်ကန်လိုခေါ်တဲ့ယာယီအလုပ်သမားကကင်ဆောင်ထားတဲ့မြန်မာလာအိုကမ္ဘောဒီးယား၃နိုင်ငံကအလုပ်သမားတွေအနေန
မှုတက်ဆိုင်ရာနိုင်ငံတန်ယုံတွေဘက်ကလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေကြပါတယ်။ဒါကြောင့်ထိုင်းဆိုရာကတတ်မှတ်လိုက်တဲ့ကာလအတွင်းမြန်မာရွှေပြောင်းအလို့သမားတွေယာယီနိုင်ငံကူးလက်မှတ်လုပ်ဆောင်ခွင့်ရနိုင်မှုထိုင်းမြန်မာအလို့သမားရဲ့တာဝန်ရှိတဲ့သူတွေဆွေးနွေးအဖြေရှာနေတဲ့အကြောင်းထိုင်းနိုင်ငံဆိုင်ရာမြန်မာအလို့သမားတန်ရာရှိဦးသိန်းနိုင်ကအခုလိုရှင်းပြပါတယ်
။ဒီစမှာဆက်ပြဆက်နေတဲ့ဟာနေပြီးတော့မှကျွန်တော်တို့လေအလို့သမားကြီးရကိစ္စတွေစီဝေးတစ်ခုကိုလုပ်ပါတယ်ခါရအလို့သမားဝန်ထမ်းတာဒုတိယရှင်ချိုင်းမှုဥဆောင်လို့ပါနော်ကျွန်တော်ဘက်ကတော့ဒီရှင်ချိုင်းမှုချုပ်ဥဆောင်လို့ကျွန်တော်ဆွေးနွေးလုပ်ပါတယ်ဆွေးနွေးလုပ်တဲ့ရည်ချက်ကလည်းအဲ့ကိစ္စတွေပါပဲကျွန်တော်တို့မြန်မာနိုင်ငံသားတွေကောက်ဆော့ချဖို့အတွက်ရည်ချက်ရောအကြီးကြီးစီကိုကျွန်တော်တို့ဒီနီလန်ဝါရွေးချယ်လုပ်ပါမလဲဆိုတော့ကျွန်တော်တို့ကကြေညာထားရလေးရှိပါတယ
်ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေဘက်ကမြန်မာနိုင်ငံသားစီစီရေးကမိတူအိမ်အောင်စုစည်ရင်ဝင်ပုံစံ30မိတူနဲ့မြန်မာတန်ယုံထောက်ခံစာကိုယူပြီးတော့ထိုင်းနိုင်ငံမြန်မာတန်ယုံအပါအဝင်မဲဆိုင်မဲဆောက်ရနှောင်းစတဲ့နေဆက်မြို့ခိတ်တွေမှာယာယီနိုင်ငံကူးလက်မှတ်ကိုလာရောက်လျှောက်ထားနိုင်ပါတယ်တကယ်လို့ဆာရွက်ဆာလန်လိုအပ်ချက်ရှိမယ်ဆိုရင်တော့မြန်မာလူသမားတွေမြန်မာနိုင်ငံပြန်ပြီးတော့ယူနိုင်မှုအတွက်ခရီးသွားလာခွင့်တရားဝင်နိုင်ငံဖြတ်ကျော်ခွင့်ပြုချက်ရဖို့မြန်မာတန်ယုံကဆောင်ရွက်ပေးမယ်လို့မြန်မာလူသမားတန်ရာရှိကပြောပါတယ်
ပန်းရောက်ကပ်ပေါ့နော်သူတို့ခေါ်တဲ့ထိုင်းနိုင်ငံအခေါ်ကတော့ဘက်ကပ်ပေါ့အဲပန်းရောက်ကပ်ကဲဆောင်လာတဲ့လူတွေမှာပတ်ပုံတည်ရဲ့အင်တော်သူစင်းရဲ့ပြည်စုံလို့ရှိရင်အဲကျွန်တော်တို့ကဒီမှာတယ်ကျွန်တော်တို့ကတာမန်နိုင်ငံလက်မှတ်သတ်စုကြီးကိုအဲထုတ်ပြဖို့အတွက်ရှောက်ထားနိုင်ပါတယ်အဲအထောက်အထားမပြည့်ဆိုရင်တော့အဲကျွန်တော်တို့ကပန်းရောက်ဘက်ကပ်ရဲ့ကျွန်တော်တို့အဲမှာတန်ယုံကဒီမှာခီးသွားထောက်ခံချက်ယူလို့ရှိရင်မြန်မာနိုင်ငံကိုပြန်ပြီးလို့ရှိရင်သူကအဲ့ဒါတွေမိမိအထောက်အထားပြည်စုံလို့ပါအဲပြီးပြန်လာရှင်ကျွန်တော်တို့ကဆက်ပြီးတော့ပုံစံကျလုပ်ဖို့အဲ့ဒါကျွန်တော်တို့ကစီစဉ်ထားတာပါအဲ့ကနေဇာတိမှာလည်းပဲကျွန်တော်ကမဲဆိုင်မဲဆောက်ရနှောင်းပေါ့နော်ဒီဘတဲ့ဟိုအလုတ်ကတတိကံကပ်ပြားဆိုတဲ့စမတ်ကတ်ထုတ်ပေးတဲ့ဟာမှလည်းဖွင့်တလာ၃ခုရှိတယ်လေအဲ့အဲ့ဒီမှာကျွန်တော်ကတကယ်လို့အဲ့ခုနဘယ်လိုအထောက်အထားမျိုးနဲ့ဆောင်ရွက်မှလဲအဲ့မှာခွင့်ပြုမှလဲဆိုတော့ညွှန်ကြားချက်ရပေးမှလဲဆိုတော့သိရတဲ့ညွှန်ကြားတဲ့ပုံမှန်မူတည်မှလုပ်ဖို့အတွက်ကျွန်တော်ပြင်ဆင်ထားခြင်းဖြစ်ပါတယ်ဟုတ်ကဲ့
အခုလိုမျိုးမြန်မာလူသမားတွေလက်ရှိကြုံနေရတဲ့အခက်အခဲတွေကိုမြန်မာတယုံဘက်ကထိရောက်စွာကူညီပေးတင်တယ်လို့မြန်မာလူသမားတွေဘက်ကလည်းအလုသမားရေးဆိုင်ရာသတိပေးကြေညာချက်တွေကိုမျက်ခြေမပြတ်လေ့လာနေဖို့လိုတယ်လို့ BAT လို့ခေါ်တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့အလုသမားတာဝန်ခံမတ်သက်သက်ဦးကအကြံပြုပါတယ
်ထိုင်းဆိုရကပြန်ကြေညာနဲ့ထုတ်လိုက်တာကနေဆက်မှာပဲ one stop service လုပ်မယ်ဆိုတော့နေဆက်မှာပဲနိုင်ငံသားစီစီရေးပါလုပ်မယ်ပြောင်းဝင်လာတဲ့ဟာကိုဗီဇာကိုလည်းနေဆက်မှာပဲလုပ်ပေးမယ်ဆိုရင်တော့နည်းနည်းအဆင်ပြေသွားနိုင်တယ်လေ
အခုလိုမျိုးထိုင်းနိုင်ငံတွင်မှာယာယီအလုပ်လုပ်ခွင့်ဘက်ကကင်ဆောင်ထားတဲ့သူတွေကို ယာယီနိုင်ငံကုလက်မှတ်လုပ်ဖို့စော်ဩနေချိန်မှာပဲလက်ရှိယာယီနိုင်ငံကုလက်မှတ်ကင်ဆောင်ထားသူအလုပ်သမားတွေအနေနဲ့အထူးသဖြင့်တက်တန်း၄နှစ်ကျော်လွန်ချိန်အလုပ်လုပ်ခွင့်ဗီဇာထပ်ပြီးတော့တက်တန်းတိုးမဲ့ကိစ္စတွေကိုလည်းလှုပ်ဆောင်ပေးနေပါတယ်။ထိုင်းဆိုရဘက်ကနိုင်ငံထဲမှာတင်းချီပြီးတော့ရှိနေတဲ့နိုင်ငံသားသားရွှေပြောင်းအလုပ်သမားတွေရဲ့အရေးစီမံချက်တွေချပြီးတော့ထိထိရောက်ရောက်ဆောင်ရွက်နေချိန်ဖြစ်လို့မြမရွှေပြောင်းအလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံရဲ့အလုပ်သမားဥပဒေနဲ့အညီစည်းကမ်းတကျဆောင်ရွက်ကြဖို့အရေးကြီးတယ်လို့ထိုင်းနိုင်ငံရောက်မြမရွှေပြောင်းအလုပ်သမားရေးကူညီဆောင်ရွက်ပေးနေသူတွေကသတိပေးပြောဆိုနေပါတယ်ရှင်
။မဆုမွန်ပြပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါရစေ။အရင်ဆုံးနားဆင်ကြရမှာကမြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ပါရှင်။ဒီစီဇန်မှာ2014ခုနှစ်ကအခြေခံလာခဲ့တဲ့နိုင်ငံရေးအခြေအနေတွေကဒီနှစ်2015မှာဘလို့တက်ရောက်မှုတွေရှိလာနိုင်မလဲဆိုတာကိုမြမနိုင်ငံရေးအကဲခတ်တွေဖြစ်ကြတဲ့ဒေါက်တာရံမျိုးသိန်းစာရေးဆရာဦးစီသူအောင်မြင့်တို့နဲ့ဒေါက်ခင်စိုးဝင်းကရန်ကုန်ရုံးမှာတွေ့ဆုံဆွေးနွေးထားပါတယ်။အခုထုတ်လွှင့်ပေးမယ့်ဆွေးနွေးခန်းအပိုင်းနှစ်မှာတော့မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုလျှော့ချနိုင်ရေးအစိုးရဆောင်ရွက်နေတဲ့ကိစ္စတွေကစလို့စီးပွားရေးလူခွင့်ရေးနဲ့ပညာရေးအခြေအနေတွေအပြင်လွတ်လပ်တဲ့သတင်းမီဒီယာဖွဲ့စည်းတွေများများရှိလာဖို့ဘာတွေလုပ်ဖို့လိုနေသေးတယ်လဲဆိုတာကိုဆွေးနွေးထားပါတယ်။နားဆင်ကြည့်အောင်ပါရှင်။
ဆန်နိုင်ငံရေးအတွက်လည်းတော်တော်လေးဟိုဥစားပေါ့နော်ကြည်ကြည်ပြင်းပြင်းဆွေးနွေးပြီးသားပါပြီအဲ့တော့ကျမတို့စီးပွားရေးဘက်ကိုတစ်ချက်လှည့်ကြည့်ကြအောင်ပါစီးပွားရေးဆိုတဲ့နေရာမှာဒီနိုင်ငံတော်သမ္မတကြီးကအများအမ်းပြောနေတာမြန်မာနိုင်ငံမှာရှိတဲ့ဒီစည်ရဲမွဲတေမှုလျှော့ချရေးပေါ့နော်အဲ့တော့စည်ရဲမွဲတေမှုလျှော့ချရေးနဲ့ပတ်သက်ပြီးတော့ဒီအစိုးရအနေနဲ့ဘာတွေများဆောင်ရွက်နေတယ်ဆိုတာဟိုထင်ထင်ရှားရှားရှိပါလေရှင်တည်တည်တာပေါ့လေ
အဓိကကသူကတော့အဲ့ဒီဓာတ်ရိုက်ပေါ့ဓာတ်ရိုက်ဒီဥစ္စာကိုဆောင်ရွက်မှုဆိုရင်နံပါတ်1အချက်ကတော့အလုတ်ကင်တွေအများကြီးဖန်တီးပေးဖို့လိုတယ်။နောက်ဒုတိယတစ်ခုကလုခလစာတွေဟိုအဆင်ပြေအောင်ဟိုဘာလဲပို့ပြီးတော့မြင့်တက်လာအောင်လုပ်ပေးဖို့လိုတယ်။နောက်တတိယတစ်ခုဆိုရင်ပြည်သူတွေရဲ့လိုအပ်ချက်ပေါ့။အခုဟိုမိုဘိုင်းဖုန်းလိုမျိုးဆက်သွယ်ရေးလိုအပ်ချက်တွေအိမ်ယာလိုအပ်ချက်တွေဟိုရေလိုအပ်ချက်တွေမီးလျှက်စစ်မီးလိုအပ်ချက်တွေအဲ့ဒါတွေလုပ်ပေးဖို့လိုတယ်။လိုတဲ့အခါကျတော့ဒါတွေနဲ့ပတ်သက်လို့ဟို kick အခါတလျှောက်လုံးပေါ့ပြောမှဆိုရင်နှစ်ပေါင်း50 60လောက်တိုင်းပြည်ကိုဒီတိုင်းပဲပစ်ထားတယ်အဲလစ်လူရှုတ်ထားတယ်လို့ပြောလို့ရတာပေါ့ဆိုတော့အဲ့ဒီအခြေခံကနေစပြန်လုံနေရတဲ့အခါကျတော့အဲ့ဒီအောက်ခြေထိကိုဓာတ်ရိုက်ဟိုအကျိုးသက်ရောက်တာတော့တော်တော်ကိုနေသေးတယ်ဥမာဆိုတော့လက်စစ်မီးပေါ့တော်တော်ကိုဆိုးပါတယ်ကျွန်တော်တို့နိုင်ငံကအခုချိန်ထိကိုကျေးလက်တွေမှာလက်စစ်မီးမရှိဘူးရေလည်းကောင်းကောင်းမရဘူးလက်မဆက်တွေလည်းမကောင်းဘူးဟိုဘာမှမရှိတဲ့ဟိုပျက်စီးနေတဲ့နိုင်ငံကြီးလို့ပြောလို့ရတယ်ဆိုတော့အဲ့ဒီမှာဓာတ်ရိုက်သွားပြီးဟိုဟာဖြစ်တာမရှိသေးဘူးဆိုတော့အလုတ်ကင်ပေါ်ပေါ်များများရရှိဖို့ကိစ္စဆိုရင်လေသူကဘာလို့လဲဆိုတော့ယင်းနိမ့်နာမှုတွေအများကြီးဝင်လာဖို့လိုတယ်အဲ့ဒီယင်းနိမ့်နာမှုဝင်လာတဲ့ဟာတွေကလည်းတန်ဇာတာထုတ်ယူရေးတို့ဝန်ဆောင်မှုတို့ဘာလို့ဒါတွေမဟုတ်ဘဲနဲ့အလုတ်ကင်ပေါ်ပေါ်များများရတဲ့ဟာမျိုးတွေဝင်လာဖို့လိုတယ်ဒါပေမဲ့အဲ့ဒါတွေကလည်းနည်းနေသေးတဲ့အခါကျတော့အောက်ခြေလူထုအထိကိုအကျိုးကျေးဇူးကတော့မခံစားရသေးဘူးဒါပေမဲ့လူလက်တန်ဇာအထိခံစားရတဲ့စီးပွားရေးပြောင်းလဲမှုတွေကတော့ဖြစ်လာပြီခုနကလိုတစ်ခုလုံးကိုလွှမ်းခြုံနိုင်တဲ့ဒီအနေအထားအထိကတော့ဟိုရောက်မလာသေးဘူး
အခုဟိုနိုင်ငံတကာကလည်းဝေဖန်နေသေးပါပဲဒီမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေပေါ့လေသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့အတိုင်းအတာတစ်ခုအထိတော့လွတ်လပ်ခွင့်နေပေးထားတာတွေ့ရပါတယ်အဲ့တော့ဒီရှေ့အလားအလာလေးနဲ့ပတ်သက်ပြီးတော့ဟိုဥစ္စာမီးရဲ့သုံးသပ်ချက်ကလေးသိပါရစေ
အဲ့ဒါနဲ့ပတ်သက်ရင်ကျွန်တော်ဟိုနော်ဝေသွားတော့လည်းအမေးခံရတယ်ဆိုတော့အခုလက်ရှိအခြေအနေကိုတိတိကျကျသုံးသပ်လိုက်ရင်သမ္မတဦးသိန်းစင်အစိုးရတက်လာတာ၄နှစ်နီးပါးရှိသွားပြီအဲ့ဒီမှာမီဒီယာလို့ကျွန်တော်တို့ပြောလိုက်ရင်အရေးကြီးဆုံးအင်အားအကြီးဆုံးဖြစ်တဲ့ရေဒီယိုနဲ့ရုပ်သံထုတ်လုပ်ခွင့်ကိုဒီနေ့ချိန်ထိပုဂ္ဂလိကကိုလုပ်ပိုင်ခွင့်မပေးသေးဘူး။ဘာလို့မပေးသေးလဲဆိုတော့သူတို့တစ်ချိန်လုံးအကြောင်းပြနေတာကတော့ဥပဒေမရှိသေးလို့တဲ့။အခုတော့ဥပဒေလွှတ်တော်ဘက်ကိုပို့ထားပြီလို့ပြောတာပေါ့နော်။ဒီနေ့ချိန်ထိအဲ့ဒါကိုဒီရုပ်သံနဲ့ရေဒီယိုနဲ့ပတ်သက်ရင်အစိုးရကလုံးဝ control လုပ်ထားတော့မယ်။ကျွန်တော်မှလုံးဝလွတ်လပ်ခွင့်မရှိဘူး။ပြီးတော့မှအခုကျွန်တော်တို့လောလောဆယ်ရနေတာကပုံနှိပ်စာနေစင်းတွေဒါတွေကရနေတယ်။ဒါကလည်းအသေးစိတ်အချက်လက်ကိုကျွန်တော်တို့ပြောလို့ရတယ်။လွယ်လွယ်ကူကူရတာမဟုတ်ဘူး။ကျွန်တော်တို့ဒီမှာလူငယ်စာနေစင်းသမားတွေအကုန်လုံးပေါ့နော်စာနေစင်းလောကပုံကူတွေကအကြီးအပြင်းထန်တိုက်ပွဲဝင်ပြီးတော့မှနောက်လွတ်တော်အမတ်တွေနဲ့ဆွေးနွေးအမျိုးမျိုးစည်းရုံးပြီးတော့မှဒါရလာတဲ့လွတ်လပ်ခွင့်အဲ့တော့လာမယ့်အချိန်မှဆိုရင်ဟိုအစိုးရကပေးမလားကိုကပဲရအောင်တောင်းယူရမလားဆိုတော့အစိုးရပေးဖို့ဆိုတာမဖြစ်နိုင်ဘူးအခုကိုပဲရုပ်ရှင်နဲ့ပတ်သက်ရင်စင်စာတင်းကြပ်တာတွေ ပြန်ပြီးတော့လှုပ်လာတယ်အဲ့ဒါနဲ့ပတ်သက်လို့ရုပ်ရှင်နယ်ပယ်လူတွေကလည်းအများကြီးပြောတာဆိုတာတွေသူတို့လှုပ်လာကြတယ်ဆိုတော့ဒီပြန်ကြိုင်းဝန်ကြီးဌာနအစိုးရကကျွန်တော်တို့ကိုမီဒီယာလှုပ်လှခွင့်ထပ်ပြီးတော့မှတဖြည်းဖြည်းပို့ပြီးတော့ပေးလာမယ်လို့ကျွန်တော်တူးချင်းဆိုရင်တော့ဘယ်တော့မှကျွန်တော်တို့မပြောင်းလဲဘူးအဲ့တော့ကျွန်တော်တို့ကတော့ဒါကဒီမိုကရေစီနိုင်ငံနဲ့ရာသင်းရထိုက်တာပဲဖြစ်တယ်ဆိုပြီးတော့မှကျွန်တော်တို့တောင်းဆိုရမယ်ပြီးတော့မှဥပဒေပြုအမတ်တွေကိုလည်းကျွန်တော်တို့ကပြောရမယ်တိုင်းပြည်မှာဒါအရေးကြီးတယ်ဆိုတာအထူးသဖြင့်ကျွန်တော်သတင်းစကားပါကျင်တာကတော့ဒုံဆန်းစုကြည်နဲ့အတိုက်ခံနေရမီဒီယာလှုပ်လှခွင့်ကိုသူတို့လေးနက်ဖို့လိုတယ်ဒီနေ့ချိန်ထိရေဒီယိုနဲ့ရုပ်သံပုဂ္ဂလိကလှုပ်ခွင့်ဥပဒေတွေမရှိသေးတာကိုသူတို့သိဖို့လိုတယ်အဲ့ဒီတော့မှသာ2015ယူကပွဲလာတော့မယ်ကျွန်တော်တို့စီမှာရေဒီယိုရုပ်သံတွေအကုန်လုံးကအစိုးရနဲ့ခရိုနီတွေလက်ထဲမှာပဲရှိတယ်ကျွန်တော်တို့ပုဂ္ဂလိကတွေလက်ထဲမှာပြည်သူတွေလက်ထဲမှာမရှိဘူးအဲ့ဒါတွေကိုလေးလေးနက်နက်သိတယ်ဆိုရင်ဒါကြီးအမြန်ဖြစ်ထွန်းလာဖို့ပေါ့နော်လှုပ်လှခွင့်တွေပိုရလာဖို့သူတို့ကိုယ်တိုင်လည်းဝမ်းကြိုးစားဖို့လိုတယ်ကျွန်တော်တို့ဒီလောကသားတွေကလည်းကြိုးစားဖို့လိုတယ်လို့မြင်ပါတယ်
ဟုတ်ကဲ့ပါဟိုခုနကတော့ပြောတဲ့ဒီအတန်းလင်းလုပ်ငန်းမှာခရိုနီတွေနဲ့အစိုးရကပဲချုပ်ကန့်ထားတဲ့ဆိုတဲ့နေရာမှာပုဂ္ဂလိကတွေလက်ထက်ကိုမရောက်သေးဘူးပေါ့ဆိုတော့ဒီလူမျိုးအတန်းလင်းလုပ်ငန်းတွေလုပ်ဖို့ဆိုတာငွေကြေးအင်အားတောင့်တင်းမှုလိုအပ်ပါတယ်အဲ့တော့အစိုးရနဲ့ခရိုနီတွေပဲတတ်နိုင်တဲ့သဘောဖြစ်နေပါတယ်မြန်မာနိုင်ငံမှာတော့လေအဲ့တော့ခရိုနီတွေကရောပုဂ္ဂလိကလို့သတ်မှတ်လို့မရဘူးလားရှင
်မရဘူးအဲ့ဒီဥစ္စာကအစိုးရကိုယ်တိုင်လက်ရွေးစင်သူကပေးထားတာပုဂ္ဂလိကလုပ်ခွင့်ပြုမပြုဆိုတာဥမာဆိုပါတော့အခုအဲ့ဒါဆိုရင်ကျွန်တော်တို့ကပြန်ပြီးတော့ရှင်းပြလို့ရတယ်အခုလောလောဆယ်သတင်းစာလုပ်ငန်းသတင်းစာလုပ်ငန်းသတင်းစာလုပ်ငန်းကအရင်တော့နဲ့လုံးဝမတူတော့ဘူးငွေကြေးဘယ်လောက်တောင်ကုန်ကြလာတယ်လဲဆိုရင်ဥမာကျွန်တော်သတင်းစာတစ်စောင်းကျွန်တော်နာမည်မတက်ဘူးပေါ့နော်သူ့ရဲ့တလလစာရှင်းပေးတာကြီးပဲသိန်း1000ကျော်ရှိတယ်ဆိုတော့အဲ့ဒီဒီ business ကြီးကဒေါ်လာသန်းနဲ့ချီရှိတဲ့ business ကြီးဖြစ်နေပြီအဲ့ဒါကိုပုဂ္ဂလိကတွေလုတ်ခွင့်ရတဲ့ခါကျတော့ပုဂ္ဂလိကတွေလုတ်ကြတယ်အဲ့ဒီတိုင်းပဲလုတ်ခွင့်တာဥပဒေနဲ့ပြုတ်လိုက်မယ်ဆိုရင်ရေဒီယိုလုပ်ငန်းဆိုရင်ခုနကတော့သတင်းစာလုပ်ငန်းလောက်တော့ကုန်ကျစရာမများဘူးနိုင်ငံတကာမှာလည်းကျွန်တော်တို့လေ့လာဘူးတယ် community radio တို့ဘာလို့အများကြီးရှိတယ်ဆိုတော့အကြီးကြီးတွေကလည်းရှိမှာပဲဆိုတော့လုတ်ခွင့်ပြုတ်ပို့တာလိုတယ်လုတ်ခွင့်ပြုတ်လိုက်တယ်ဆိုရင်ဒါပုဂ္ဂလိကတွေလိုလိုလတ်လှုပ်လာကြတော့မှသာလှုပ်လှခွင့်နဲ့အတူဒါဖွံ့ဖြိုးတိုးတက်လာမှာအဲ့လိုပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဒေါက်တာရမျိုးသိန်းအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံသတင်းလှုပ်လှခွင့်ဆိုပြီးတော့ဆက်ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာဒီသတင်းသမားတွေကိုအေးအေးယူတာထိန်းချုပ်တဲ့စီးရင်ထဲမှာလည်းမြန်မာနိုင်ငံကမလွတ်သေးပါဘူးဟိုစီးရင်ထဲမှာပါနေသေးပါပဲအဲ့တော့ဒီလိုမျိုးသတင်းသမားတွေကိုအရေးယူတာတွေနဲ့ပတ်သက်ပြီးတော့ဗောနော်ဆရာအနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင်အ
ဲကျွန်တော်အမြင်အဖြစ်တော့ဒီသတင်းမီဒီယာတွေအပေါ်မှာအစိုးရနဲ့နော်အာဏာပိုင်အဖွဲ့အစည်းတွေရဲ့အမြင်ဟာမရှင်းလင်းဘူးလို့ကျွန်တော်ကယူဆတယ်ဟုတ်မဒီမိုကရေစီနိုင်ငံတွေမှာဒီမိုကရေစီဆိုးရတယ်ဒီမိုကရေစီလွတ်တော်တွေဟာဒီသတင်းမီဒီယာတွေကိုသူကစတုထမှန်တိုင်ဖြစ်အတိမတ်ပြုတ်ဥမာအဖြစ်လူအဖွဲ့စီထဲမှာဖြစ်နေတဲ့အာဏာချက်တွေဟလာလူအချက်တွေဒါတွေကိုသတင်းမီဒီယာတွေကနေပြီးတော့ဖော်ထုတ်ပေးတယ်။တနည်းအားဖြင့်တော့ဒီမန်တိုင်ကြီး၃ရက်ကိုအဓိကထိန်းကြီးပေးနေတဲ့ရန်တရားတစ်ခုဟာသတင်းမီဒီယာတွေပဲဖြစ်တယ်။ဒီအချက်ကိုကျွန်တော်အမြင်အဖြစ်လက်ရှိအစိုးရနဲ့လွှတ်တော်တွေဟာဟိုသိမြင်သဘောပေါက်မှုအပိုင်းမှာအာဏာသေးတယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ချက်ကကြတော့ဗာလဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာလိုအပ်နေတာကခုနကကိုစီတော်မီပြောတဲ့အချက်တွေလည်းကျွန်တော်လက်ခံတယ်။နောက်ကျွန်တော်လူအပ်နေရလို့ကျွန်တော်မြင်တာကဘာလဲဆိုတော့သတင်းမီဒီယာနဲ့ပတ်သက်တဲ့လွတ်လပ်တဲ့အဖွဲ့အစည်းတွေရှိဖို့လိုတယ်။အဲလွတ်လပ်တယ်လို့ကျွန်တော်ကဘာလို့ပြောလဲဆိုတော့ကျွန်တော်တို့စီမှာရှိနေတဲ့သတင်းမီဒီယာအဖွဲ့အစည်းတွေဟာအစိုးရရဲ့ဓာတ်ရိုက်တော်၎င်းတွယ်ဝိုင်းရေးတော်၎င်းပတ်သက်မှုတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေများနေတာကိုတွေ့ရတယ်။ပြီးတော့အစိုးရအနေနဲ့ကလည်းသူနဲ့ဓာတ်ရိုက်တော်၎င်းတဝဲတော်၎င်းပတ်သက်ပြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းမျိုးကိုပဲသူကနေရာပေးတာမျိုးတွေ့ရတယ်။အလေးပေးတာမျိုးတွေ့ရတယ်။ဒီလိုပုံစံမျိုးဒီလိုပြုတ်မှုမျိုးဟာကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအပြောင်းလဲဒီမိုကရေစီအပြောင်းလဲအတွက်ကိုသတင်းမီဒီယာတွေရဲ့ပံ့ပိုးနိုင်မှုကိုအားလျော့စေတယ်လို့ကျွန်တော်ကမြင်တယ်။အဲ့တော့အစိုးရအနေနဲ့ကလည်းသတင်းမီဒီယာတွေကိုငါတို့အပြစ်ပြောနေတယ်ငါတို့ရဲ့လိုအပ်ချက်တွေကိုအများအားထောက်ပြနေတယ်ပြဿနာရှာတဲ့ကောင်တွေပဲလို့မြင်နေတဲ့အမြင်ကိုပြင်ဖို့လိုတယ်ဒီသတင်းမီဒီယာတွေကငါတို့ရဲ့လိုအပ်ချက်တွေငါတို့ရဲ့အားနည်းချက်တွေငါတို့ပြုပြင်ရမယ့်အချက်တွေကိုထောက်ပြနေတဲ့ငါတို့ရဲ့လူဖို့ကင်ဘက်တွေပဲဆိုတဲ့အမြင်မျိုးတကယ်လက်တွေ့ကျကျရှိဖို့လိုတယ်အပြောတတ်တတ်မဟုတ်ဘူးစာရွက်ပေါ်မှာတတ်တတ်မဟုတ်ပဲလက်တွေ့ကျကျရှိဖို့လိုတယ်လို့ကျွန်တော်ကယူဆတယ်
ဟုတ်ကဲ့ပါအဲ့တော့ဆက်ဆက်ပြီးတော့တခါလေးနောက်တစ်ခုပြောပြခြင်းနဲ့ခေါင်းစဉ်ကတော့လူအခွင့်အရေးပေါ့နော်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတိုးတက်မှုနဲ့ပတ်သက်ပြီးတော့ဆရာစီသူအောင်မြင့်အနေနဲ့ဘယ်လိုများရှုမြင်ပါလဲ
အခုကတော့ကျွန်တော်အမြင်ကတော့အရင်ဆရာနိုင်ရှင်ခစ်ကန်နဲ့တော့အများကြီးဟိုတိုးတက်လာပြီလို့ဟိုကျွန်တော်ယူဆတယ်ဥပမာဆိုပါတော့အခုဆိုရင်ဒီနေ့ချိန်ထိပေါ့နော်ဆွဆွဲမှုတွေရှိပါသေးတယ်အဲ့ဒီလူအခွင့်အရေးချိုးဖောက်မှုအများဆုံးဖြစ်တဲ့နေရာတွေကဟိုရှေ့တန်းတိုင်းရင်းသားတွေရှိတဲ့နေရာတွေမှာရှိတယ်နောက်အချင်းထောင်လို့ အပြီးတော့မှရဲဘက်စခန်းတို့ဒီလိုနေရာတွေမှာပုံများပါတယ်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်ရင်နေပဲအသီးသီးမှာပေါ့တိုးတက်မှုတွေရှိလာတယ်လို့ဘာလို့ကျွန်တော်ပြောနိုင်တယ်လဲဆိုတော့ဥမာဟိုခစ်ကြီးကလည်းပြောင်းလာတာပါတယ်ကျွန်တော်တို့စီမှာလွတ်လပ်မှုလည်းရှိလာတာပါတော့တနည်းအားဖြင့်ဒီစစ်တပ်ကဖြစ်စေတနည်းအားဖြင့်လူခွင့်ရေချိုးဖောက်ထားတယ်ဆိုရင်ချက်ချင်းဒီသတင်းကအခုသိနိုင်တဲ့အနေအထားတွေရောက်တယ်။သိလဲသိလာတယ်။သိလာတဲ့ဟာကိုဒီမှာသတင်းဖြန့်ပြူတာကိုလည်းလွတ်လွတ်လပ်လုံနိုင်တဲ့အခါကျတော့အခုလက်ရှိတွေ့ရှိသမျှတွေမှာအဲ့ဒါတွေကညော့နေသွားတဲ့အခါကျတော့လက်ရှိပြဿနာပေါ်လာတာတွေလည်းနေတယ်။ဥမာနမူနာအဖြစ်ဆိုကိုပါကြီးဒီသိဆုံးသွားတဲ့ကိစ္စပေါ့။အပြစ်သက်ခံလိုက်ရတဲ့ကိစ္စ။ဒါလူခွင့်ရေချိုးဖောက်မှုတော်တော်ဆိုးပါတဲ့ကိစ္စ။အရင်တော့ဆိုဒါကြီးကသူ့အတူဖြစ်သွားမယ်ကျွန်တော်တို့မသိနိုင်ဘူး။သတင်းကိုလည်းအမှောင်ချထားမှာပဲ။တကယ်လို့သတင်းပေါ်လာရင်တော့ပြင်ပမီဒီယာတွေလောက်ကပဲဖော်ပြလို့ရမယ်။အခုကတော့မဟုတ်ဘူး။ကျွန်တော်အားလုံးရေးကြတယ်၊သားကြတယ်၊ဆန်းစစ်ကြတယ်၊ပြောကြတယ်ဆိုတဲ့ခါကျတော့ဒီအနေထားအောက်မှာတော့အရင်နဲ့ဆိုင်ရင်တော့တိုးတက်လာတယ်။လိုအပ်ချက်တွေတော့အများကြီးရှိသေးတယ်လို့တော့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ပါ။နောက်ဆုံး topic အနေနဲ့ပေါ့နော်။နောက်ဆုံးခေါင်းစဉ်တစ်ခုအနေနဲ့ဆွေးနွေးကြတာကတော့ပညာရေးကဏ္ဍပါ။ဒီပညာရေးကဏ္ဍမှာအခုပညာရေးဥပဒေထွက်လာပြီ။ဥပဒေသစ်ထွက်လာပြီ။အဲ့ဒီဥပဒေကိုဒီအကြောင်းသားတို့ကပေါ့လေ။ဟိုတလောကဆန့်ကျင်ဆန္ဒပြကြတာတွေ့ရပါတယ်။အဲ့တော့ဥစီသူအောင်မြင်လေ့လာထားတဲ့လောက်ကလေးရှင်းပြပေးပါလားရှင်
။အဓိကကဒီကျွန်တော်တို့ပညာရေးနဲ့ပတ်သက်ရင်ကျွန်တော်အများအားသတိရနေတာတစ်ခုရှိတယ်။ကျွန်တော်တို့ဆုံးပါသွားတဲ့ဒေါက်တာမြင့်မြင့်ခင်ပေါ့နော်။သူကအစဉ်တစိုက်လေသူအဲ့ဒီစာရေးတယ်။နောက်ရေးရေးဝုန်းဝုန်းသူရေးတာပေါ့။အဲ့တော့သူစကလုံးတစ်လုံးသူပါတုံးသွားလဲဆိုတော့ပညာရေးစနစ်ကိုပြည့်ပြင်ပြောင်းလဲမလို့အမြင့်ကလှန်ပြီးတော့တော်လှန်ရေးလုပ်ပြီးတော့ပြောင်းမှသူကရမှာ။ဘာလို့လဲဆိုတော့အောက်ခြေအထိကိုကျွန်တော်တို့ဒီမှာနေရာတိုင်းလိုအပ်ချက်ကြီးပဲ။ဘာလို့လဲဆိုအခုမြင်နေရတယ်အားလုံးကအတန်းတွေတစ်ခုတန်းမီတန်းတက်လာတဲ့ဘွဲတွေရကြတယ်စာလည်းကောင်းကောင်းမတတ်ဘူး။ခုနကတော့ဟိုပြောတဲ့စာရင်းစာညွှန်းတာကျွန်တော်တို့ကမရှိလို့အာဆီယံနိုင်ငံတွေမှာတော့မှပညာရေးကအနည်းဆုံးဖြစ်များဖြစ်နေမလားမပြောတတ်ဘူးပေါ့နော်ဆရာကျွန်တော်တို့အဲ့လိုမျိုးဆိုတော့အဲ့ဒီအနေအထားမျိုးမှာအခုတော့ဒါတက်သူအဆင့်မြင့်ပညာအတွက်ကိုဥပဒေတစ်ခုအတည်ပြုလိုက်တယ်အမျိုးသားပညာရေးဥပဒေပေါ့ဒီဥပဒေကလွှတ်တော်ထဲမှာဒေါန်ဆန်းစုကြည်တို့အပါအဝင်အားလုံးညှိနှိုင်းပြီးတော့မှဒါအတည်ပြုလိုက်တာအဲ့လိုအတည်ပြုလိုက်ပြီမဲ့ဒီဥပဒေကအစိုးရကသူစိတ်ထင်တိုင်းသူဟာဒီရွက်ပါတယ်ဒါလို့လည်းမဟုတ်ဘူးအတိုက်ခံဘက်ကလည်းသူတို့လိုချင်တယ်လို့ဒီလိုအခြေအနေမျိုးလဲသူကမဟုတ်ဘူးအားလုံးညှိနှိုင်းပြီးတော့လှုပ်လိုက်တယ်ဥပဒေတစ်ခုပေါ့ဒါပေမဲ့အဲ့ဒါအတည်ပြုပြီးတဲ့နောက်မှာဒီဥပဒေတွေကဟိုတောက်လျှောက်ပေါ့နော်မြန်မြန်ဆန်ဆန်ထွက်မလာသေးဘူးထွက်မလာသေးတဲ့အောက်မှာတစ်ဖက်ကလည်းဒီဒေါက်တာသိန်းလွင်တို့ဦးစီးတဲ့ဒီပညာရေးနဲ့ဆိုင်တဲ့အဖွဲ့အစည်းတွေကနေပြီးတော့မှဒီထဲမှာပါတဲ့အားနည်းချက်တွေကိုပေါ့အဲ့ဒါတွေကိုထောက်ပြပြီးတော့မှဟိုဒီဥစ္စာကဒါသိပြီးတော့ကောင်းတဲ့ဥပဒေမဟုတ်ဘူးဆိုပြီးတော့မှចောင်းသားတွေကဆန္ဒပြရတာဆန္ဒပြရတော့ဒါနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကိုလည်းမေးမြန်းတာတွေရှိခဲ့ပြီဒေါန်ဆန်းစုကြည်ကတော့သူကပြောလဲဆိုတော့ဒီဥပဒေတွေထွက်သွားရင်ဒါသူတို့ဟိုနားလေသွားမှာပါ။ဘာညာဆိုပြီးတော့မှအဲ့လိုမျိုးဖြစ်နေတယ်ပြဿနာဖြစ်နေတဲ့ခါကျတော့ကျွန်တော်တူချင်းနားလေတာကအခုဒီပညာရေးလောကမှာဘာဖြစ်နေလဲဆိုတော့နိုင်ငံရေးကဲနေတယ်။ကျွန်တော်တို့စီမှာအဓိကလိုအပ်နေတာကျွန်တော်တို့စီမှာကြဆင်းသွားတဲ့ပညာရေးပညာကိုကျွန်တော်ဆိုလိုတာဒီပညာကိုဘယ်လိုသင်ရမလဲ။နောက်ကျောင်းသားသမဂ္ဂတွေပါလေဆိုတာကလည်းသူတို့ရဲ့အဓိကဟိုတိုက်ပွဲဝင်ရမယ့်ဟာတွေကလည်းပညာသင်ကြားရေးကိုအနောက်ရှက်ဖြစ်စေတဲ့ဟာတွေပေါ့နော်။ပညာကိုများများတက်အောင်ဘယ်လိုမျိုးလုပ်ရမလဲဆိုတော့ဟာအဓိကဖြစ်ရမယ်။နိုင်ငံရေးကဒုတိယဖြစ်မှာပေါ့။အဲ့တော့အခုကအဲ့လိုနိုင်ငံရေးတွေကဲနေတဲ့ခါကျတော့ကျွန်တော်တို့မှပြည်ပြင်ပြောင်းလဲမှုကဘယ်အဆင့်မှာဘယ်လိုလုပ်ရမလဲဆိုတဲ့ဟာကိုသိပြီးတော့ပြောတဲ့အဆင့်ကိုမရောက်ဘဲနဲ့ကျောင်းသားသမဂ္ဂဖွဲ့ရေးတို့မဖွဲ့ရေးတို့ဒီအပေါ်မှာပဲသွားပြီးတော့မှဟိုညှင်းခုန်နေကြသလိုမျိုးဖြစ်နေတယ်တကယ်တကယ်ကျတော့ကျွန်တော်တို့ဒီနေ့ချိန်မှာအာယုံစိုက်သင့်တာပညာတက်မြောက်ရေးကိုအကြီးကျယ်ဟိုစပြီးတော့လုပ်ဖို့လိုလာပြီအဲ့လိုလုပ်တော့အခါမှသာဒါတော့လမ်းကြောင်းတဲ့တော့မှသာနောက်နှစ်30 20မှသာကျွန်တော်တို့ကနည်းနည်းလေးဒါပြန်ပြီးတော့ထူမနိုင်မယ့်အနေအထားရှိတယ်လို့ဆိုဖြစ်နေတာအဲ့လိုကျွန်တော်နားလေပါတယ်ဟု
တ်ကဲ့ပါဒေါက်တာရံမျိုးသိန်းအနေနဲ့ရောကျမတို့မြန်မာနိုင်ငံရဲ့ပညာရေးစနစ်ပေါ့အခြေအနေဟိုကြည့်ရတာတော့တိတ်မကောင်းဘူးဒါပေမဲ့လို့အထိုက်လျောက်ကိုတိုးတက်တယ်လို့ယူဆလို့မရဘူးလားရှင
်အဲကျွန်တော်အမြင်ကတော့ဗျလက်ရှိအခြေအနေမှာပေါ့လေခုနကကိုစီတူအောင်မြတ်ဆွေးနွေးသွားတဲ့အပိုင်းနဲ့ပတ်သက်ပြီးကျွန်တော်အမြင်ပြောရရင်ကျွန်တော်ကလက်ရှိပေါ့လေကျွန်တော်တို့ရဲ့ပညာရေးစနစ်ဟာဒီမိုကရေစီပညာရေးစနစ်ဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲဘာဖြစ်လို့လဲဆိုတော့ကျွန်တော်အယူဆအားဖြင့်ကျွန်တော်တို့ဟာတကယ်လို့ចောင်းသားတွေကိုเนาะတိုင်းပြည်ရဲ့နေရာအသီးသီးမှာခေါင်းဆောင်တွေဖြစ်လာအောင်မွေးထုတ်ပေးတဲ့ပညာရေးစနစ်ဖြစ်ဖို့လိုတယ်လို့ကျွန်တော်ကယူဆတယ်ကျွန်တော်ယူဆအပြင်တကယ်လို့ចောင်းတွေဟာတိုင်းပြည်ရဲ့အနာဂတ်နိုင်ငံရေးစီးပွားရေးလူမှုရေးခေါင်းဆောင်တွေကိုမွေးထုတ်ပေးတဲ့စက်ယုံတွေဖြစ်ဖို့လိုတယ်အဲ့ဒီလိုစက်ယုံတွေဖြစ်ဖို့အတွက်ဒီတကယ်လို့ចောင်းတွေကိုပုံဖော်မဲ့ဥပဒေဟာလည်းပဲเนาะဒီမိုကရေစီပညာရေးနောက်လွတ်လပ်ပွင့်လင်းတဲ့ပညာရေးစနစ်ကိုဥတည်တဲ့ဥပဒေမျိုးဖြစ်တဲ့နယ်လို့
ကျေးဇူးအများကြီးတင်ပါတယ်ကျမတို့ဒီအခုဒီ2015ခုနှစ်မှာပေါ့နော်အနေထိုင်ဝင်သတင်းတွေကင်းရှင်းပြီးတော့စိတ်ချမ်းသာစရာသတင်းလေးတွေပဲကျမတို့ဟိုကြားလိမ့်မယ်လို့ကျမညွှန်နေပါတယ်ရှင
်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA ကနေဇန်နဝါရီလ12ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 50ပြင်ไลน์มิเตอร์190တို့ကနေဆက်ပြီးတော့ထုံလွင့်ပေးနေတာဖြစ်ပါတယ်အခုရင်းဆုံးနားဆင်ကြရမှာကတော့သောတာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများအစီအစဉ်နဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါဒီနောက်မှာတော
့ဒီနေ့ကျွန်တော်ပြောချင်တာကတော့စာပေဟောပြောပွဲလေးတစ်ခုအကြောင်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စု
ဆရာဦးစွန်းကြီးပြောပြမယ်တက်ကြီးစကားအစီအစဉ်မှာအပြည့်အစုံကိုနားဆင်ကြရမှာပါအခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးမဲတနာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်ရှင
်မင်္ဂလာရှိတဲ့နှစ်သစ်ပါရှင်ဖေဖော်ဝါရီကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမအဆုံးနှစ်သစ်ဆုတောင်းဆိုပြီးတော့ဖေဖော်ဝါရီကိုနှစ်သစ်ဆုမွန် email တစ်စောင်ပို့လာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါမယ်။အောင်ရွှေဆိုတဲ့သောရရှင်နှစ်သစ်နှစ်ခွန်းဆက်လာတာဖြစ်ပါတယ်။
နှစ်သစ်မှာ VOA ဝိုင်းတော်သားတွေနဲ့မိသားစုတွေအားလုံးကိုယ်စိတ်နှပါကျန်းမာချမ်းသာကြပါစေ။ဒုတဲ့ကြီးဝါကြပါစေ။အန္တရာယ်ကင်းဘေးရှင်းကြပါစေ။ရန်သူမျိုး၅ပါးကင်းဝေးကြပါစေ။ကကြီသုံးပါးတို့ကိုလည်းကျော်လွှားနိုင်ကြပါစေ။အနာမျိုး96ပါးယောဂါစုဝေဒနာကြီးတွေလည်းပိတ်ကြောက်ရွက်ပေါ်ရေမတင်တဲ့ကဲ့သို့ချက်ချင်းမြန်လွင့်စင်ပျောက်ကင်းကြပါစေ။အိမ်တော်ရှိမိသားစုတွေလည်းဒုတဲ့ကြီးဝါကြပါစေ။လူပြိုလေးတွေလည်းချစ်သူချောချောတွေးကြပါစေ။မစွန်သေးတဲ့လူပြိုကြီးတွေအပြိုကြီးတွေလည်းစွန်ကြပါစေလို့ VOA အားပေးသူမိသားစုမှနှစ်သစ်ဆုတောင်းမေတ္တာပို့သလိုက်ပ
ါဟုတ်ကဲ့ပါနှစ်သစ်မှာအခုလိုမျိုးမင်္ဂလာရှိတဲ့နှစ်သစ်ဆုမွန်လေးပို့ပေးတဲ့အတွက်သောရရှင်ကိုအောင်ရွှေကိုအထူးကျေးဇူးတင်ပါတယ်နောက်ပိုင်းမှာတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်ရှင်အခုတော့သောရရှင်ကိုအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်နော်ဒီတစ်ပတ် Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းနဲ့မှာနံပါတ်4ချိတ်နေတဲ့သတင်းလေးနဲ့ဖြောပြပေးဖို့ရွေးချယ်ထားပါတယ်။ကျန်တဲ့သတင်းတော်တော်များများကလည်းဒီနံပါတ်1ကနေ10အတွင်းချိတ်တဲ့သတင်းတွေကလည်းသောရရှင်တွေကိုထုတ်လွှင့်ပေးပြီးသားသတင်းတွေပဲဖြစ်နေပါတယ်။ဒီသတင်းလေးကတော့အသစ်ဝင်လာတဲ့သတင်းလေးဖြစ်ပြီးတော့အခုလောလောဆယ်နံပါတ်4မှာရှိနေတာပါ။ Megan Trainor သီဆိုထားတဲ့ Lips Are Moving ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင်။About this place you really think I could be replaced nah I come from outer space and I'm a classy girl I'ma hold it up you full of something but it ain't love what we got is straight overdue go find somebody new you can buy me diamond earrings and Megan Trainor သူဆိုထားတဲ့ Lips Are Moving ဆိုတဲ့သင်းကိုနားဆင်ခဲ့ကြရတာပါ။သရရှင်နေအချင်းချင်းမြေတားတေးလက်ဆောင်ပေးပို့တဲ့မြန်မာသင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့သရရှင်နေရဲ့ရင်ဖွင့်စာလေးကိုအချိန်ရသလောက်ပြောပြပေးသွားပါမယ်နော်။အခုပထမအဦးဆုံးတော့ပြီးခဲ့တဲ့နှစ်ထဲကကျွန်မဖော်ပြပေးမလို့ဆိုပေမဲ့စားတွေကဒီအချိန်အကန့်အသတ်ကြောင့်ကြံကြံသွားတဲ့စားလေးစားဖော်ပြပေးစင်ပါလေ။စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ကသောရရှင်ရေးလာတဲ့စားဖြစ်ပါတယ်။ဒီသောရရှင်ကိုကျော်ထွန်းကနိုင်ငံတော်သမ္မတကြီးပြည်သူ့အင်အားဦးစီးဌာနနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနဝန်ကြီးတွေတည်တာစီဖို့အတွက်ကျွန်တော်ရဲ့အခက်အခဲကိုတင်ပြလျှောက်ထားပါတယ်။ဆိုပြီးတော့သူကစကိုင်းတိုင်းဒေသကြီးအိန္ဒိယမြန်မာနယ်စပ်တမူးမြို့မှာမွေးဖွားနေထိုင်သူဖြစ်ပါတယ်တဲ့။သူ့ရဲ့အဖေဖြစ်သူကဟိုတယ်နဲ့ခီးသွောင်းဝန်ကြီးဌာနကပင်စင်ဆောင်ဝန်ထမ်းတဦးလည်းဖြစ်ပါတယ်တဲ့။သူလောလောဆယ်ကြုံတွေ့နေရတဲ့အခက်အခဲကတော့သူ့ရဲ့ပျောက်ဆုံးနိုင်ငံသားစီစီရေးကပ်ပြားပြန်ပြီးတော့ပြုတ်လောက်တာမှာအကျက်တဲတွေများစွာရင်ဆိုင်နေရတဲ့အတွက်ကြောင့်မလို့အချိန်တော်တော်ကြာတဲ့အထိဒီမှတ်ပုံတွေနိုင်ငံသားစီစီရေးကပြပြင်မချားရှိရဲ့ကိစ္စကိုဒီသက်ဆိုင်ရာဝန်ကြီးဌာနဝန်ကြီးတွေတည်ဖို့အတွက်သူအခုလိုမျိုး VOE ကနေပြီးတင်ပြလာပါတယ်ရှင
်ကျွန်တော်ရဲ့ဖေကဝန်ထမ်းတွေတဘာဝ3-4မျိုးလောက်ပြောင်းရွှေ့တာဝန်ထမ်းဆောင်ခဲ့ရတဲ့သူပါကျွန်တော်ရဲ့နိုင်ငံသားစီစီရေးကကမန္တလေးတိုင်းဒေသကြီးမိုးကုတ်မြို့နယ်လာဝကကထုတ်ပေးခဲ့တာပါကျွန်တော်ရဲ့နိုင်ငံသားစီစီရေးကဟာရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆယ်မြို့မှာ2010ခုနှစ်မေလ15ရက်နေ့ကရုတ်တရက်ပျောက်ဆုံးပျက်စီးခဲ့ပါတယ်။အခုက2014ခုနှစ်ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကတမူးမြို့နယ်လဝကရုံးကိုအသီးပေးအကြောင်းကြားစာပို့ပြီးတော့နိုင်ငံသားစီစီကပြန်လည်ပြုလုပ်လိုတဲ့အကြောင်းလျှောက်ထားတင်ပြခဲ့ပါတယ်။ကျွန်တော်ရဲ့တင်ပြလျှောက်လွှာကိုတမူးမြို့နယ်လဝကရုံးကလက်မခံဘဲနဲ့မိုးကုတ်မြို့လဝကရုံးမှာရှိတဲ့ကျွန်တော်ရဲ့ကိုရေးအချက်နဲ့မှတ်တမ်းနိုင်နှစ်နိုင်လေးတောင်းခံတဲ့ဌာနချင်းချင်းဆက်သွယ်ဆောင်ရွက်ရမှာဖြစ်တဲ့ရုံတွင်သုံးအပေါ်စာကိုပေးပြီးတော့ဆောင်ရွက်စေခဲ့ပါတယ်။ကျွန်တော်မှာငွေကြေးခက်ခဲရှိတဲ့အတွက်မုတ်ကိုမျိုးသွားအောင်နိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့လည်းနိုင်နှစ်နိုင်လေးတောင်းခံတဲ့အစိုးရဝန်ကြီးဌာနချင်းချင်းဆက်သွယ်ဆောင်ရွက်ရမှာဖြစ်တဲ့ရုံတွင်အပေါ်စာကိုကျွန်တော်ကပဲအကုန်ကြခံပြီးတော့ကိုယ်တိုင်ပဲတမူးမျိုးဂျင်းနန်းရုံကနေပြီးတော့မုတ်ကိုမျိုးဂျင်းနန်းရုံကို pass နဲ့ပေးပို့ခဲ့ပါတယ်။ဒီစာအုပ်ပဲတမူးမြို့စာရိုက်ကနေပြီးတော့မိုးကုတ်မြို့စာရိုက်ကိုပဲ register လုပ်ပြီးတော့ပို့ပေးခဲ့ပြီဖြစ်ပါတယ်။အခုအခါအချိန်တစ်လကျော်ကြာသွားခဲ့ပြီမဲ့လည်းကျွန်တော်ရဲ့နိုင်ငံသားကိုရေးမှတ်တမ်းနိုင်နှစ်နိုင်လေးမှာမိုးကုတ်လဝကရုံးကလည်းတမူးလဝကရုံးကိုရောက်ရှိခဲ့ခြင်းမရှိပါဘူး။ကျွန်တော်ရဲ့နိုင်ငံသားစီစီကလည်းလုပ်လို့မရသေးပါဘူးခင်ဗျာ
။ဒီသောရရှင်ကိုကျော်ထွန်းရေးလာတဲ့စာပါ။မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေရောဒီအနောက်နိုင်ငံတွေဆိုလည်းပြောကြရမရှိပါဘူး။ဒီလိုကိစ္စမျိုးတွေဆိုရင်တော့သူတို့ကကွန်ပျူတာနဲ့အချက်အလက်တွေသုံးမိထားတဲ့အတွက်ကြောင့်မလို့ကိုသွားရင်ကိုဘက်ကလည်းစာရွက်စာတမ်းပြည့်စုံနေဆိုရင်နေရင်းချင်းပဲဒီနိုင်ငံသားစီစီရေးကပ်ပြားမျိုးကပြန်ရတတ်တာပါ။မြန်မာနိုင်ငံမှာလည်းကွန်ပျူတာစနစ်နဲ့မချိတ်ဆက်ထားဘူးဆိုပေမဲ့လည်းသူတို့ရုံးချင်းချင်းဆက်သွယ်တဲ့စာအသွားလာစနစ်တွေမှာဘယ်လိုများချွေရင်းချက်တွေဖြစ်နေသလဲဆိုတာဒီလိုမျိုးပြဿနာတွေကြုံနေရတာကိုကြည့်ချင်းအဖြစ်ဟိုစဉ်းစားစရာဖြစ်စေပါတယ်ရှင်။နောက်ထပ်သောရရှင်တဦးရဲ့ရင်ဖွင့်စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါလိမ့်။သူကတော့တာပင်တစ်ရေအားလျက်စစ်တားပေးစက်ယုံကဝန်တန်းတဦးလို့ဆိုလာပါတယ်။သူ့ရဲ့အခက်အခဲကတော့
ကျွန်တော်တို့စက်ယုံကလျက်စစ်စွမ်းအားဝန်ကြီးဌာနနဲ့ DUHD လို့ခေါ်တဲ့တရုတ်ကုမ္ပဏီတို့အကျိုးတူဖက်ဆက်ပူးပေါင်းဆောင်ရွက်နေတဲ့ JB စက်ယုံကပါကျွန်တော်တို့ဒီစက်ယုံရောက်တာဆယ်စုနှစ်တဝက်နီးပါးရှိနေပါပြီ။ဒါပေမဲ့အခုချိန်ထိတရားဝင်လာစာမရသေးသလိုဘက်ပေးလဲမရသေးပါဘူးထောက်ပံ့ကြီးလောက်သာရတာပါဝန်ထမ်းတွေကိုမှီခိုနေရတဲ့မိသားစုတွေလည်းရှိပါတယ်စိုးစောကတော့တရုတ်ဝန်ထမ်းတွေကမြန်မာဝန်ထမ်းတွေကိုအတိအမှန်ပြုတ်ပါတယ်အခုတော့နောက်ဆုံးစေယုံမှာဘာတွေပဲလှုပ်လှုပ်မြန်မာတွေတိခွင့်မရှိကြပါဘူးအခြား joint venture ဖက်ဆက်စေယုံတွေလည်းရှိပါသေးတယ်အခြားစေယုံတွေကတော့အားလုံးအဆင်ပြေပြီးကျွန်တော်တို့စေယုံမှာတော့ကျွန်တော်တို့အလို့သမားတွေကိုတာဝန်ခံပြီးကာကွယ်ပေးမဲ့သူမရှိပါဘူးလက်အောက်ဝန်ထမ်းတွေဒုက္ခရောက်နေတာပါနောက်ပြီးဒီစက်ယုံမှာအလုံးမလုံးချင်ကြလို့အကြောင်းမျိုးမျိုးပြပြီးပြောင်းသွားတဲ့ဝန်ထမ်းတွေလည်းမနှဲတော့ပါဘူးမြန်မာတာဝန်ရှိသူတွေအနေနဲ့နိုင်ငံခြားကုမ္ပဏီတွေနဲ့အကျိုးတူဖက်ဆက်ပူးပေါင်းဆောင်ရွက်ကြတဲ့အခါမြန်မာကိုယ်စားလှယ်တွေကိုတမာရီရှိပြီးတည်ကြည်ဖြောင့်မတ်သူတွေကိုသာရွေးချယ်စေလွှတ်သင့်ပါတယ်ဒါမှသာတိုင်းတစ်ပါးသားရဲ့အထင်သေးခြင်းမခံရမှာဖြစ်တယ်လို့အလို့သမားတွေပေါ်လည်းအလေးထားမှဖြစ်ပါကြောင်းနိုင်ငံတော်အကြီးအကဲနဲ့တကွမြန်မာနိုင်ငံကဝန်ကြီးဌာနတွေအားလုံးသိအောင် VOE ရတဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
တာပင်ရေအားလျှက်စစ်တားပေးစက်ရုံကဝန်ထမ်းတူပါဆိုပြီးရင်ဖွင့်လာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးလိုက်တာပါရက်ခွင့်နေပြည်သူများဆိုပြီးတော့ကော့ဂရိတ်ကသောရရှင်ရဲ့ရေးလာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးစင်ပါလေဒီသောရရှင်ကလည်းကရင်ပြည်နယ်စီပင်ဝန်ကြီးကရင်ပြည်နယ်ဝန်ကြီးချုပ်ဦးစောမင်းနဲ့သက်ဆိုင်ရာပြည်ထောင်စုဝန်ကြီးဒ
ဒီလိုမျိုးသက်ဆိုင်သူတွေကိုအချိန်ချင်းတင်ပြပေးမယ်လေဘာမှရေးယူခြင်းမရှိတာမလို့ဗီဒီယိုရတဲ့စင်ထပ်ပြီးတင်ပြစီမှာလေဆိုတော့စာရေးလာတာပါသူတို့ကတော့ကင်ပီနယ်ကော့ဂရိတ်မြို့မှာကျူးကျော်ဈေးတွေကြောင့်ဒီရက်ကွက်နေပြည်သူပြည်သားတွေဘယ်လိုအခက်အခဲဖြစ်နေရလဲဆိုတာရေးလာတာဖြစ်ပါတယ်ရှင်ကင်ပီနယ်ကော့ဂရိတ်မြို့ကနာဒန်လမ်းပေါ်မှာကျူးကျော်ဈေးတွေလမ်းပိတ်လို့နေပါဈေးတဲတ ယ်။ဈေးမထွက်တဲ့အမှိုက်တရိုက်အညစ်အကြေးတွေကြောင့်ကလေးငယ်များမှာကျန်းမာရေးထိခိုက်နေပါတယ်။မြို့နယ်စီပင်နဲ့တာဝန်ရှိသူတွေကိုအကြိမ်ကြိမ်တိုင်ကြားတော့လဲဈေးသရီထံကနေပြီးတော့လက်ငွေယူပြီးတော့ရေးယူပေးခြင်းမရှိခဲ့ပါဘူး။ဒီအတွက်ဒီအဆိုပါကျူးကျော်ဈေးအားအမြန်ဆုံးဖြတ်သိမ်းပေးဖို့တာဝန်ရှိသူတွေကိုရောထိတ်ကအထက်လူကြီးတွေကိုပါစာရေးပြီးတော့အကြိမ်ကြိမ်တိုင်တန်းပေးမယ်။ဘယ်သူမှရေးယူဖြစ်ရှင်းပေးတာမျိုးမရှိပါဘူး
။ကော့ဂရိတ်ကရက်ကွက်နေပြည်သူများဆိုပြီးရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်စာကိုဖော်ပြပေးခဲ့တာပါရှင်။နောက်ပိုင်းမှာတော့သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာတိလက်ဆောင်ဖြစ်တဲ့ထုတ်လွှင့်ပေးခြင်းပါတယ်။မဟုတ်ဘူးမြန်မာပိုင်းရဲ့ရုံမြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးကျင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ခုတော့တေးတောင်းလာတဲ့သောရရှင်ကြီးရဲ့ကိုအထည့်ပေးစင်ပါတယ်ရှင်။ဒီသောရရှင်ကတော့အင်္ဂလိပ်လိုရေးလာတာပါ email ကတစ်စင်ပါ VOA ကိုအစင်အမြဲနားဆင်အားပေးနေပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကိုနန်းဝင်းကသူကနေပြည်တော်မှာအခြေဆိုင်တဲ့အရာရှိတစ်ယောက်ပါတဲ့ VOA ကိုအခုပထမအဆုံးချိန်စာရေးတာလည်းဖြစ်ပါတယ်လို့ဆိုလာပါတယ်သူကဒါပေမဲ့လည်း VOA ကိုအထက်တန်းကျောင်းသားဘွားတွေကနားဆင်အားပေးလာတာမလို့အခု10နှစ်တောင်ရှိခဲ့ပါပြီတဲ့ VOA ကထုတ်လွှင့်ပေးချက်တွေဆိုရင်ဒီမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဓာတ်ရိုက်လေလံအစီအစဉ်မြန်မာပြည်ကပေးစာများ American ATM အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်တို့ကိုအထူးကြိုက်နှစ်သက်ပါတယ် VOA ကအစီအစဉ်တင်ဆက်သူတွေရဲ့ဒါနေအတန်းထားတင်ပြပုံတွေကိုလည်းနှစ်သက်ပါတယ်လို့ရေးလာပါတယ်။ဒီသောရရှင်တချင်းတောင်းလာတာကတော့သူ့ရဲ့တငယ်ချင်းကိုမျိုးသူအတွက်ပါတဲ့။သူကဝဒေတာဟိုပန်မျိုးနေမှာတိုင်းပြည်တာဝန်တွေကိုထမ်းဆောင်သူတဦးဖြစ်ပါတယ်။သူကအစရောစိုင်းထီးဆိုင်တည်ဆူထားတဲ့တန်လွင်ချောင်းချောင်းဆိုတဲ့တချင်းလေးကိုဒီတငယ်ချင်းကိုမျိုးသူအတွက်မေတ္တာတိလက်ဆောင်ပေးပို့ခြင်းပါတယ်။ဆိုပြီးတော့တောင်းဆိုလာပါတယ်ရှင်။သောရရှင်ကိုနန်းဝင်းမှာဒီတော့ဒီတစ်ပတ်တော့ဒီသောရရှင်ကိုနန်းဝင်းတောင်းဆိုထားတဲ့စိုင်းထီးဆိုင်တည်ဆူထားတဲ့တန်လွင်ချောင်းချောင်းဆိုတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါတယ်။ဒေတောင်းနဲ့သောရရှင်ရောဒေတောင်းခင်ရတဲ့ဒီသောရရှင်ကိုမျိုးသူလည်းကြားပြီးတော့တခြားတဲချစ်သောရရှင်တွေအားလုံးလည်းဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့ယူဆပါတယ်နော်။ဆိုင်ထီးဆိုင်ရဲ့တန်လွင်ချောင်းချဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
တနာကျော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်
တော်ရရှိမှခင်ဗျာနိုင်ငံတော်အကြီးအကဲတယောက်ဖြစ်တဲ့သမရဦးသိန်းစင်ရဲ့လက်ရှိလစာဟာနည်းနေတယ်လို့လွတ်တော်ခေါင်းဆောင်တချို့အကြားပြောဆိုမှုတွေထွက်နေတဲ့အပေါ်တော်ရရှိတို့ဘလို့သဘောရှိကြပါသလဲနိုင်ငံတော်သမရဝန်ကြီးအဆင့်ရှိသူတွေနဲ့လွတ်တော်အမတ်တီရဲ့လစာဝင်ငွေဘလောက်ရှိတင်ပါသလဲဆိုတော့တော်ရရှိရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တော်ရရှင်တွေနေနဲ့မနေ့ဖြန်အင်္ဂါနေ့ည9:00နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။မကြာခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါမယ်။တရုတ်တစ်ခိုးထုတ်မှုပြဿနာဘလို့ဖြေရှာမလဲဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါရယ်။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမှတ်ရင်ချင်းနိုင်ကအကူအညီတင်ဆက်ထားပါရယ်ရှင
်။အခုရပိုင်းတွင်ဒီလူတွေစိတ်ဝင်စားသူတွေနဲ့ပုံကတော့အခုရစစ်တပ်ကနေတစ်ချက်ကြီးနဲ့မှပြည်မောင်ကိုဝင်လို့တဲ့ရုပ်နိုင်ငံသားတွေအပါအဝင်တစ်ပင်ကအခြားယူနေရန်ရအများပြဖမ်းဆီးလိုက်တဲ့ပြတင်းမှာအစိုးရရဲ့စစ်မှုကိုဖမ်းဆီးမှုသမိုင်းမှာနိုင်ငံသားအများဆုံးနဲ့တစ်တင်ကအများဆုံးဖမ်းဆီးရမှုမှုဖြစ်တတိုင်းဝင်သွားပါပြီ။တစ်ဆက်တည်းပြည်နိုင်ငံရေးဝန်ကြီးဌာနကလည်းဒီမှာအစိုးရအနေနဲ့ပြည်နိုင်ငံသားတွေကိုမျက်မျက်တကင်ကြယ်ဖို့တောင်းဆိုလိုက်ပါပြီ။စစ်မှုကိုဖမ်းဆီးရမှုဘလောက်ကြီးကြဲ့တယ်လဲ။ဒီဖမ်းဆီးမှုကဘာသဘောဆောင်တယ်လဲ။အစိုးရအနေနဲ့ဒီကိစ္စဘယ်လိုကင်ကြယ်တင်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
ဇန်နဝါရီလ2ရက်ကနေ5ရက်နေ့အတွင်းကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုံးဒေသမှာဖမ်းဆီးရမိတဲ့တစ်မှောက်ခိုးသမားတွေနဲ့ရင်ရန်နီးယားအရေးအတွက်အလွန်ဖမ်းဆီးရမိတဲ့တစ်တင်ရင်အပါအဝင်ရင်ရန်နီးယားစုစုပေါင်းအစီး480ကျော်ရှိတာကြောင့်တကယ်တကယ်အဲ့ဒီနယ်မြေထဲရောက်နေတဲ့လူအရေးအတွက်ဟာရင်မောင်းတတ်တတ်ပဲအယောက်900ဝန်းကျင်ရှိနိုင်ပါတယ်တစ်ခုတ်တစ်တင်အလုသမားတွေသူတို့ကိုချက်ပြုတ်ကျွေးမွေးသူတွေအားလုံးကိုပါထက်ပေါင်းရင်လူပေါင်းထောင်ကနန်းလောက်ဝင်ရောက်လုကင်နေမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့အစိုးရတပ်ဖွဲ့စစ်ကြောင်းဝင်ရောက်စီးနှင်းတာကြောင့်တချို့နေဆက်နဲ့နီးတဲ့နေရာတွေမှာထွက်ပြေးလွတ်မြောက်သွားတာမျိုးရှိနိုင်တဲ့အတွက်ပထမရက်ပိုင်းမှာတရုတ်အယောက်120ကျော်နောက်တစ်ရက်မှာ18ယောက်စုစုပေါင်းအယောက်140ကျော်ပဲဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ဒီရေအတွက်ဟာအစိုးရအနေနဲ့ပြီးခဲ့တဲ့၄နှစ်တာကာလအတွင်းတစ်ခိုးထုတ်မှုနဲ့ဖမ်းဆီးရမိခဲ့တဲ့နိုင်ငံသားအယောက်130နဲ့နှိုင်းယှဉ်ရင်တောင်များနေပါသေးတယ်။တကယ်တော့တရုတ်နိုင်ငံဘက်ကနေမြမတစ်တွေခိုးထုတ်နေတာနှစ်ပေါင်းများစွာကြာမြင့်နေပါပြီ။အရင်1990ခုနှစ်မတိုင်ခင်ကချင်နဲ့ရှမ်းပြည်နယ်မှာဗမာပြည်ကွန်မြူနစ်ပါတီနဲ့ KIO အဖွဲ့အခြေချနေစဉ်ကတည်းကတရုတ်ဘက်ကိုတစ်ထုတ်ယူနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကာလတရုတ်ဘက်ကလိုအပ်ချက်နည်းနေသေးတာလမ်းဖောက်တာနဲ့တစ်ထုတ်လုတဲ့နှီးတွေခင့်မမိသေးတာကြောင့်နောက်ပိုင်းကာလလောက်အများအပြားထုတ်ယူနိုင်ခြင်းမရှိပါဘူးတကယ်တကယ်တစ်တွေအလုံးရင်းအများအပြားထုတ်ယူနိုင်ခဲ့တာကတော့1990ခုနှစ်တိုင်းရင်းသားလက်နက်ကိုင်တွေဘကပခေါင်းဆောင်မှုအောက်ကနေခွဲထွက်စစ်အစိုးရနဲ့အပြစ်ခတ်ရစဲပြီးချိန်နောက်ပိုင်းမှာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာအစိုးရစီကပါမစ်နည်းနည်းယူတစ်ကိုများများထုတ်ဆိုတဲ့နည်းနဲ့တရုတ်ဘက်ကိုထုတ်ကြတာဖြစ်ပါတယ်
။တစ်ထုတ်လို့ရလုပ်ငန်းလုပ်ရတာကလည်းတွေ့ကူပါတယ်။လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေဟာဘယ်တစ်ကွက်တွေကိုဘသူယူစေဆိုပြီးခွဲဝေကြပါတယ်။အဲဒီရလာတဲ့တစ်ကွက်တွေကတစ်တွေထုတ်ယူဖို့ပြုတ်ကုန်တယ်နဲ့စကားပြော။ဒီနိုင်ငံရဲ့ငွေကြေးပမာဏတစ်ခုရယူပြီးထုတ်လို့ကိုခွင့်ပေးလိုက်တာမျိုးပါ။ဒီခါပြန်ပြုတ်ကုန်တဲ့ဘက်ကကမ်းလှမ်းတဲ့တစ်ကွက်တွေကိုလက်နက်ကိုင်အဖွဲ့ဘက်ကဆပ်ပြီးတာမျိုးလည်းရှိပါတယ်။ပစ်ထုတ်လုပ်ခွင့်ရသွားတာနဲ့ဒီကုမ္ပဏီတွေဟာရုပ်နေဆက်ဘက်ကနေပစ်ထုတ်လမ်းတွေဖောက်ပါတယ်။အဲ့ဒီပစ်ထုတ်လမ်းရဲ့နေဆက်ဖက်ပေါက်တွေမှာလက်နက်ကိုင်တပ်ဖွဲ့တွေရဲ့အကောက်ခွန်စခန်းငယ်လေးတွေလာရောက်ဖွင့်လှစ်ပြီးပစ်ပေါ်ခုန်ကောက်တာမျိုးရှိပေမဲ့လက်ပေးလက်ယူကိစ္စတွေကြောင့်အဖွဲ့ကြီးအတွက်အခွန်နည်းနည်းပပလောက်ပဲရကြပါတယ်။ဒီလိုမျိုးနဲ့ဒီကုမ္ပဏီတွေဟာကချင်ပြည်နယ်တွေကစစ်တွေတော်ပြုံးတောင်ပြုံးဖြစ်လာအောင်အပြစ်ပါမကြံတူးယူထုတ်လုပ်ခဲ့ကြပါတယ်။နောက်ပိုင်းစစ်မှန်ကိုပြဿနာအဲ့ဒီချက်လက်ဆိုင်လာပါတယ်။အစိုးရထိန်းချုပ်ထားတဲ့နေတွေကစစ်တွေကိုလည်းအဲ့ဒီတိုင်းလာလက်နက်ကိုင်တွေထိ ंछ ို့ရနေဆက်တွေကနေပဲထုတ်ယူတာမျိုးလုပ်လာပါတယ်ဒီလိုကြီးနဲ့ကချင်ပြည်နယ်စကိုင်းတိုင်းနဲ့ချမ်းပြည်နယ်အ အခုဒီခေတ်ဒီနယ်ထဲမှာဖြစ်တော်ပြုံးနေမှုပြဿနာစုစုဝါကျုံ့ွေးရတာဖြစ်ပါတယ်။နိုင်ငံတကာဒေတာစောင့်ကြည့်ရအဖွဲ့တွေကမြန်မာနိုင်ငံရဲ့ခေါင်းမိုးလို့ပြင်စားခေါ်နိုင်တဲ့အခင်ဒီနယ်ကမိုးတစ်တော်ကြီးပြုံးပြီးကုန်လို့ခေါင်းမိုးပေါက်သွားပြီခဲ့လို့တောင်ပြင်စားခေါ်ဖို့ဒီထိဖြစ်ခဲ့တာပါ။
အင်္ဂလန်နိုင်ငံအခြေစိုက်သဘာဝပတ်ဝန်းကျင်စုံစမ်းစစ်ဆေးရေးအဖွဲ့ EIA ရဲ့အစိုးရခန်းစာတစ်စောင်မှာဆယ်နှစ်တာကာလအတွင်းတရုတ်နိုင်ငံဟာမြန်မာနိုင်ငံကတစ်တံပိုးအမေရိကန်ဒေါ်လာ6ဘီလီယံတန်ပိုးနီးပါးလောက်ခိုးထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။တကယ်တော့အဲ့ဒီငွေတွေလက်နက်ကိုင်တိုင်းသားတပ်ဖွဲ့ခေါင်းဆောင်တချို့ကလွှဲပြီးဘယ်သူမှသိရကြတာမဟုတ်ပါဘူး။အစိုးရကမရသလိုတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကရတာတွေကလည်းစစ်လက်နက်ပစ္စည်းနဲ့စစ်အသုံးစရိတ်တွေတည်းပဲရောက်သွားတာများပါတယ်။အခုဆိုရင်မြန်မာအစိုးရဟာတစ်တောပြုံးတိမှုကိုကာကွယ်ဖို့တစ်အချောတဲ့တင်ပို့မှုလုပ်နိုင်ဖို့အတွက်နိုင်ငံသားကိုတစ်အလုံးလိုက်တင်ပို့မှုရပ်ဆိုင်းခဲ့ပြီလဲဖြစ်ပါတယ်။ဒါပေမဲ့နေဆက်ကနေမှောင်ခိုးထုတ်နေတာတွေကတော့မတားဆီးနိုင်တဲ့အတွက်အိတ်ပေါက်နဲ့ဖားကောက်တလို့ဖြစ်နေတာပါ။အခုဖြစ်စဉ်မှာမြမတက်မတော်ဟာအရင်နှစ်ပေါင်းများစွာလစ်လျူရှူထားခဲ့တဲ့တရုတ်တစ်မောင်ခိုကိစ္စအခုမှဘာကြောင့်ဖမ်းဆီးအရေးယူမှုလုပ်ရသလဲစဉ်းစားစရာပါ။တိတ်မကြသေးခင်တုန်းကတရုတ်ကွန်မြူနတီပါတီအာဘော The Global Times သတင်းစာမှာ2009ခုနှစ်မြန်မာနိုင်ငံကထွက်ပြေးသွားတဲ့ကိုကန်လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဖုန်ကြားရှင်က KIA နဲ့ပေါင်းပြီးသူ့နယ်မြေကိုပြန်တိုက်ယူမယ်ဆိုတဲ့အင်တာဗျူးဖော်ပြခဲ့လို့ဆိုပြီးထင်မြင်ယူဆသူတွေလည်းရှိနေပါတယ
်။ဘယ်လိုကြောင်းကြောင်းဖြစ်ဖြစ်စစ်ပေါ်များစွာမြန်မာပြည်တွေခိုးထုတ်နေတဲ့တရုတ်ပြည်မောင်ကိုကအစိုးရအနေနဲ့အရေးယူကန့်ကျက်ဖြေရှင်းသင့်ပါပြီ။ဒီပြည်မောင်ကိုကရတဲ့ငွေတွေဟာလက်နက်ခဲယမ်းတွေအဖြစ်ပြောင်းသွားပြီးဒီဝေချင်းတက်ခိုက်နေကြတဲ့မြန်မာပြည်ပြည်ရင်းစစ်ကိုပို့ပြီးလဲရှိကြစေပါတယ်။ဒါကြောင့်အစိုးရအနေနဲ့ပြည်အစိုးရကိုပြည်ရင်းငြိမ်းချမ်းရေးတည်ဆောက်နိုင်အောင်အားပေးကူညီဖို့ကျွန်တော်မြင်တဲ့တတုပြန်စားတာမှန်ကိုထုတ်ယူနေတာတွေကိုရပ်ဆိုင်ပေးဖို့တရားဝင်ရေးဆိုတဲ့ပါကြောင်းထုတ်ပြန်ကြည့်ရလဲရပါတယ
်။ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစည်းအဝေးကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားအစည်းအဝေးမှာအမေရိကန်ကစပေဟောပြောပွဲတွေအကြောင်းကိုဆရာဦးစွမ်းရီကတင်ဆက်ထားပါတယ်ရှင်။
ဘုံများမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့စာပေဟောပြောပွဲလေးတစ်ခုကြောင်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကစာပေဟောပြောပွဲအကြောင်းဖြစ်ပါတယ်ဆန်ဖရန်စစ္စကိုမြို့ဆိုတာအမေရိကန်ပြည်ထောင်စုရဲ့အနောက်ဘက်ကမ်းခြေမှာတရှိပါတယ်ကျွန်တော်ကအရှိဘက်ကမ်းခြေနယူးယောက်မြို့မှာနေတာဆိုတော့အမေရိကန်ပြည်ထောင်စုတနန်တလျာသွားရတာပါလေမြန်နဲ့သွားရတာ9နာရီလောက်ကြာပါတယ်နေလင်းအောင်ရှိချိန်မှာနေဆောင်တောင်ကြီးတွေအပေါ်ကကျော်ပြီးတော့ဖြတ်သွားပါတယ်။နေအလင်းရောင်မရှိတော့တဲ့အချိန်မှာတော့လက်ရှိမီတွေတထိန်ထိန်တရဲရဲလင်းနေတဲ့မြို့ကြီးတွေကိုဖြတ်ကျော်ပြီးတော့သွားပါတယ်။ဆန်ဖရန်စစ္စကိုမြို့မှာနေထိုင်ကြတဲ့ဗမာလူမျိုးတွေကသပိဟောပြောခဲ့ကိုနှစ်စဉ်သာသရောလာတိုင်းကျင်းပလာခဲ့ကြတာအခုဆိုရင်15နှစ်15ချိန်ရှိပြီလို့သိရပါတယ်။ကျင်းပတဲ့အဖွဲ့အစည်းကတော့ဗမာအမေရိကန်ဒီမိုကရက်တစ်အလိုင်းယန့်လို့ခေါ်ပါတယ်။အစာဥပွဲတွေမှာဗဒဥက္ကဋ္ဌဒေါက်တာကျော်တင့်တို့ကဖိတ်ကြားစီစဉ်ပါတယ်။သူကမုံမတဖက်ကန်းမှာရှင်းလင်းမြေရေတောက်ပြီးကြီးပြင်းလာတဲ့အညာလားစာရေးဆရာတော်ဖြစ်ပါလေ။ဟောပြောပွဲအစပိုင်းမှာတော့တင်မိုးမုံတာရာမောင်စွမ်းကြီးတို့ပါဝင်ဟောပြောခဲ့ပါတယ်။ဂျာနေကျော်မိုးဟိန်တို့လေဖုံးလက်တို့လိုအယိုဝတက်တို့အရေးတမှုအစီအစဉ်တက်ရောက်သူတွေလည်းကြုံရင်ကြုံတယ်လို့ဟောပြောကြပါတယ်။မနေ့က2013မှာတော့ဗမာပြည်ကမဲပေါ်ရောက်လာကြတဲ့စိုက်ဆရာမောင်ကောင်းမြင့်စိုက်ဆရာဆောင်းဝင်းလက်တို့နဲ့ဗမာပြည်နယ်သားကတော့ခိုကကရောက်လာတဲ့သဘုံကပြဆရာမောင်ဆိုးချိန်တို့ဟောပြောခဲ့ကြပါတယ်။တခါတည်းကဟန်စာတို့ကန်ထွန်းတက်တို့ညံဦးမောင်တို့လည်းဟောပြောတော်မူကြပါတယ်။အရင်ကတော့အမျိုးသမီးစိုက်ဆရာများအလှည့်ကြပါတယ်။ပြည်ပရောက်စိုက်ဆရာမမင်းငင်းထမနဲ့ခိုင်မာကျော်စောတို့ဖြစ်ပါတယ်။ခိုင်မာကျော်စောကတော့ထိုင်းနယ်ဇက်ကနေတော့ခိုလာတဲ့သဘုံကပြဆရာမလေးတူပါနေဇက်ကမြို့ရဲ့ကလေးတွေအကြောင်းလဲစာဝေးပြုစုပေးပါလေဒီနေ့တော့ဆက်မသိလို့နောက်ကြပြပါပါတယ်ဟောပြောတာကလည်းကျွန်တော်တို့နှစ်ယောက်ထဲပါပဲအဆိုတော့ဒေါ်မမအင်းနဲ့ကဗျာဆရာမောင်စွမ်းကြီးတို့ပါပဲဒေါ်အေးကသချင်းတွေအကြောင်းပြောပါတယ်ကျွန်တော်ကရာပြည့်စာစုသုံးဦးအကြောင်းကိုပြောပါတယ်တခင်ဝန်ဆန်ဒေါက်တာမျိုးချင်းနဲ့လူလူတော်မာတို့ဖြစ်ပါတယ်သူတို့က1955မှာနှစ်နှစ်ထဲမွေးကြတဲ့နိုင်ငံရေးလှုပ်ခတ်ကံပိုက်တွေဖြစ်ကြပါတယ်ဦးအောင်ဆန်းဆိုတော့နိုင်ငံရေးကအနာယူပြီလို့ရှိရင်စာရွေးရေးမယ်လို့တဖော်ပါပြောရင်ကြဆုံးသွားတဲ့စာရေးဆရာကြီးနိုင်ငံကွန်တော်ကြီးဖြစ်ပါလေ Karen, Nidima, Hobby West is your net, Pada Unionanga, Dine, Bamabi, Yanyong, Nilo, Dine Maro, Umomola, Usanle, Unaiwan Sare, Pada Puelamia, Usan Jimba Jabare, Pada Puerega, Amaga, Poen Gonga, Doctor Onkins, or Raro, Manly Maja Ataka, Majanone, Tony Vetangajima, Nidang Joyo, Abbega, we met in Nido, Chino, Madri, Menilo, Majayo Nashawa. Florida Bengaladi ni Malupia Bahu, Washington New York do, Los Angeles ala Malupia Bahu, saya siapa si, do bermain kengaro, ku ada boleh dia ada, yang lebih suro, kayu macam ni, salam ni ni siapa Bahu, sekarang sini kengaro, saudu tatu bare, tu kali enam mulu ni, ni laut lelai ni jadi hobi awak ku melayu ni mulu, coba le, kalau pemahamnya hobi awak ni lombi.
We can't hold your worry, young. Bamis@voanews.com people nine yawarishim. VOA at Nila Nimenekin season with Jagama Piso no Machaparishin. D season Womanation Igani Kuna, TPN let home and be Mamu Lainumita, such as Sakune, Liz at Tito and Payunas and Imare. Akura Jenny did a chain it with Madri and Jinjogu, some who we got Jinya Bibamishim.
Lumiu bangsa, bahasa bangsa, bahawa ni lubang lidah ni bah, tenang ni ni kah Paris mula ni tercap pinten ni kah mula jadi bah lama ribu tapi lo terima, pihak le terima tuan Paris mula jumpa takkan mula tuan tersungguh ya tu sekurang ni tu silo ni ni cuci dia jang topo piada kejawa le, dah pinten ni kah temai mac cima zon lama tapi lo lulu sana topo piada boleh pide lo pinten soya tawon si duri kah piawa le. Nengah mahu lihat juga, nengah kongsong jika lihat pintar temra Francois Hollande itu lecchen cipta biro perempuan terkaya mah lansiau kejawarai. Tiri lengan nengah mah pikir terima tercinta kerja juga upaya mah tu show nengjang piatare meji itu yalla terpolaji mah anasem mebo itu temra hau Mahinda Rajapaksa anatimbo Juzwan le sura suswajaku tiri lengan asuya dika sunga sesemuri lusa mah cipare. Soya di posisi dia nanti menjaga mahu anak tim mesuruh susu je dia sese memang bu tu sungsang ini perlu posisi lagi pada jang jangka beri ni macam bagai dia juga boleh mah naya bida lagi dia temerat de Maitri Pala Sri Senaga ye pelukan ya juga pelusuar eh nesa di dari mahu komputer internet mahu sengji dia lupa gudet dia caca ye lupa sambu Amerika ni ujubah kau sambu panjang ni cuma mahu sengyo.
ด้วยจัมเปอร์มูอันนี้กาวยสัญญานี่ละกันเจ้ากูสิละวอชิงตันดีซีมาอินเชียนพิลเล็กขันเจ็บมาเมลูอเมริกันสู้ยากับเบลสูเลยบาร์เอ้ทรีนจินเจ้ากูอุตส่าห์มาเวก้าเจเนียเปเกราพิบาร์เรชินที่มันเนสซีเซนทั่วโลกยิ่งมุกามันอินเจนัยพิบิโรอินเจเนียก้ารออายเดนอุรุกุพิบาร์เรจมาโรนนาชามาวิโอเอเมริกันแต่มันเนเป็นยามาวาดาซีเซงอุมยามาสันโอเจมันเนช่าวนายกันอีกคนนายที่ทั่วโลกเปเกราพิบาร์เรชิน
This program has come to you from the Voice of America, Washington.